Welcome to the Voice of America in Burmese.
Washington of VOA American Tangani, Natana Sette, Sanwarila Seye, Tening Lady Manakin season ago, Namasanadimne, Chamaigani, Coronaiti, Langometer Nasalilis and Nazette, Langamitati Akuze Rugani, Tone and Penny Babi, Chama Kimutapa, Timanakin the Henrygo, Matangi Tiny to Pyoga Pibame. American Lotago, Borupu Nega, Way of Sinimuna Patati, Sonsan Sissimuri, Jesia Pampia Loniama. A cool chanty, behold, so a shiny retire says so tadu, the razin joshi tema, the mara Donald Trump go talkandu, pine a matter une, out of the ogata Nancy Pelosi a young gamma tiny, tapon yakedu, Arkansas pine that ule bawenjang, behold, so a yashiri got your body, and now Virginia pine out of the ma, Derek Evans go, look dog can't the nanny drink William Hune, dear says so tabari, do ha, look dog win season got, go low shamu go, video yapi. Facebook ma tengge bi me aku ro era go pyan pi phet pi khe ra ba tu aku lo hlet daw go sin nim mu ma paw win de atwe anaw virginia pi ne auchho yin mu ga a pyet tin we ban khe de lo tu nout thwet pe bo ba taung so khe ba de aw lo daw okkhat yong gan ne win thain pi dat pon yai khe de arkansas pi ne da richard barnett je pon ha aku kha ma ne paw 200 jaw twen prathma song lu su lai hlet daw win yaw sin nim mu twet ta yau pon ta khu phet la khe ra ba သူကတော့တောက်ကြန်နေကဖန်းစီခဲ့ပြီးကန့်တန်နေနေတွင်ဝင်ရောက်မှုလွှတ်တော်ရင်အကြမ်းဖက်ဝင်ရောက်မှုနဲ့ပြည်သူပိုင်းပစ္စည်းခိုးယူမှုပါဝင်တဲ့အမှုသုံးခုနဲ့တရားစွဲဆိုထားပါတယ်ဒီကျူးလွန်မှုတွေအတွက်သူဟာထောင်ဒဏ်တစ်နှစ်ထိကြာခံရနိုင်ပေါ်ရရှိပါတယ်သူတို့နှစ်ဦးပါဝင်အခုချိန်ထိဝါရှင်တန် DC အများစုကတရားမဝင်ဝင်ရောက်မှုနဲ့ညမထွက်ရဥပဒေချိုးဖောက်မှုတွေအတွက်တရားစွဲခံကြရပါလွှတ်တော်ရင်ဝင်ရောက်စီးနှင်းမှုတွေစုံစမ်းစစ်ဆေးမှုတွေကိုဆက်ပြီးလှုပ်ဆောင်နေစေဖြစ်ကြောင်းအဖရဲ့အကြီးအကဲကပြောပါတယ်အမေရိကန်ပြည်တော်စုမှာဗိုလ်တော်ဖူးနေကလွှတ်တော်ရင်အတင်းဝင်ရောက်စီးနှင်းမှုဖြစ်ပွားခဲ့တဲ့အတွက်အံ့ဩကြောင်းနဲ့ဒီမိုကရေစီကိုဆန့်ကျင်လှုပ်ဆောင်မှုကဘယ်တော့မှအလုံး ကလွတ်တော်တဲ့အတင်းဝင်ရောက်ဆင်းနေကြတာဖြစ်ပါတယ်။ဒီလိုလောက်ရမျိုးအတွက်ဘသူပဲပါပါလှုပ်ရှားဆောင်ရွက်သူတွေကိုရှုံချအပြစ်တင်ရမှာဖြစ်ကြောင်းလဲပိုယဟန်မင်းကြီးကပြောပါတယ်။စပိန်နိုင်ငံမှာဖလိုမီနာနှင်းမုန်တိုင်းတိုက်ခတ်မှုကြောင့်အနည်းဆုံး3ဦးသေဆုံးပြီးမက်ဒရစ်မြို့တော်အပါဝင်နိုင်ငံတလွားလမ်းမတွေပေါ်မှာထူထဲတဲ့နှင်းတွေဖုံးနေတာကြောင့်ကားတွေနဲ့ပိတ်မီနေသူတွေကိုစစ်တပ်ကဥဆောင်ပြီးကယ်ဆယ်ရေးတွေလုပ်နေရပါတယ်။ကယ်ဆယ်ကူညီရေးတွေကကားနဲ့ပိတ်မီနေသူ1500လောက်ကိုကယ်ထုတ်ပေးနိုင်ကြတာပါ။စပိန်တောင်ပိုင်းမှာကာရစီရေနစ်မြုပ်ရွာကနေ2ဦးသေဆုံးခဲ့ရတယ်လို့စပိန်မြောက်ပိုင်းမှာတော့အိုးအိမ်မဲ့2ဦးအေးအေးထန်ကြောင့်သေဆုံးခဲ့ရပါတယ်။ပြည်ထောင်ဝန်ကြီးဖာနန်ဒိုဂရန်ဒေမာလတ်စကာကတော့ဒါဟာအနည်း50အတွင်းအဆိုးဝါးဆုံးမုန်တိုင်းဖြစ်တဲ့အတွက်မလို့အရင်ခီးမသွားချဖို့ပြည်သူတွေကိုပန်ချခဲ့တယ်လို့နိုင်ငံတွင်းမုန်တိုင်းတန်ဆန်းမှုနည်းနိုင်တဲ့အနည်းဆုံးဖြစ်အောင်ကြိုးစားနေတယ်လို့လည်းပြောပါတယ
်။
ဒါမှရေပေါ်မှာကားနဲ့ပိတ်မီနေသူတွေကိုကယ်ထုတ်နိုင်မှုဦးစားပေးပြီးရဲတွေလုံခြုံရေးတွေနဲ့အရေးပေါ်ဌာနကလှုပ်ဆောင်နေကြကြောင်းပြောသွားတာပါ။လမ်းပေါင်း650ကျော်နှင်းတွေကြောင့်ပိတ်နေပြီးတောက်ကြံတဲ့ညကနေစနေနေ့ထိလမ်းပေါ်ကကားတွေထဲမှာပိတ်မီနေသူတွေလည်းရှိနေတယ်လို့ပြောပါတယ်။နှင်းမုန်တိုင်းကြောင့်မြို့တော်အပေါ်ဝင်လေဆိပ်အတော်များများကိုပိတ်ထားမှာဖြစ်ပါတယ်။နှင်းတူဟာဆယ်လက်မှတ်ကနေလက်မှတ်20အထိကျခဲ့တဲ့အတွက်ဒါ1963ခုနှစ်ကစပြီးအထူးထက်ဆုံးကျခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံမြောက်ပိုင်းဟာဘေးခရိုင်ကလူရေ17သန်းရှိတဲ့ရှီဂျွာကျောင်းမြို့မှာကိုဗစ် -19 ကူးစက်သူ39ယောက်တွေ့ခဲ့တဲ့နောက်ဗုဒ္ဓဘူးနေကစပြီး3ရက်ကြာလောက်ဒေါင်းချကန့်တတ်ခဲ့တယ်လို့မြို့ကန်တွေအတွက်ဒီရောဂါရှိမရှိစမ်းသပ်စစ်ဆေးမှုဟာလည်းပထမကြိမ်ပြီးဆုံးသွားပြီဖြစ်ကြောင်းမြို့တော်ဝန်မယူဂျင်ကစနေနေ့မှာပြောပါတယ်။ဒုတိယကျင်းစမ်းသပ်စစ်ဆေးမှုတွေကိုမကြခင်မှာပဲစတင်မှုရှိတယ်လို့လည်းပြောပါတယ်။ဘေဂျင်းမြို့တော်နားမှာရှိတဲ့ဒီဟာဘေးခရိုင်ထဲမှာနေထိုင်သူလူပေါင်း86သန်းအတွက်ခီးသွွားကန့်သတ်မှုတွေလည်းချထားပါတယ်။ ဒီခေတ်အတွက်အင်္ဂါနေ့ကလေးကစပြီးဒီယောဂဆရာနောက်ရောင်ခံလိုက်တာတွေဆေးပစ္စည်းပေးပို့တာတွေအပါအဝင်ဆစ်ဖြစ်နေတဲ့အနေအထားပုံစံသတ်မှတ်ဆောင်ရွက်ခဲ့တာဖြစ်ပြီးတရုတ်အာဏာပိုင်တွေရဲ့ဒီလိုလှုပ်ဆောင်မှုကိုတခြားအာရှပစိဖိတ်ဒေသတွေနိုင်ငံတွေကပါအတူတူလှုပ်ဆောင်လာကြပါတယ်အမေရိကန်နဲ့ဥရောပနိုင်ငံတွေကတော့ဒီယောဂပိုပြန့်ပွားမှုမရှိအောင်စဉ်စဉ်ဆဆချင့်ကြင်ပြီးလုပ်နေကြတာပါစနေနေ့အထိဆိုကမ္ဘာတလွားကိုရိုနာဗိုင်းရပ်စ်ကူးစက်သူတန်း90နီးပါးဖြစ်လာချိန်မှာပဲအမေရိကန်နိုင်ငံမှာတော့ဒီယောဂကူးစက်သူ22တန်းကျော်ပြီလို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်
အင်တာနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့တင်းင်းကနေနေ့မနက်ခင်းမြန်မာနဲ့ဒေတာတွင်သတင်းတွေကိုဆက်ပြီးတင်ပြနေပါတယ်ကျမသင်္ကီထိုက်ပါမြန်မာနိုင်ငံမှာစနေနေ့ကကိုဗစ် -19 ဖြစ်ပွားသူ966ဦးထပ်မံတွေ့ရှိကြောင်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်ဓာတ်ခွဲနမူနာပေါင်း 2,000 နီးပါးစစ်ဆေးခဲ့တာပါဒါကြောင့်ကူးစက်ကအတည်ပြုလူနာစုစုပေါင်းဟာ 33,000 ကျော်ထိရောက်ရှိသွားပါပြီစနေနေ့ထုတ်ပြန်ချက်အရကိုဗစ်ကြောင့်သေဆုံးသူ14ဦးရှိပြီးသေဆုံးသူစုစုပေါင်းဟာ2826ဦးရှိပါပြီ။ဆေးရုံဆင့်ကွင်ရသူစုစုပေါင်းက 13,350 ဦးရှိသွားပါပြီ။ကူးစက်ကအတည်ပြုလူနာ 1,000 ခွဲနီးပါးကတော့ဆေးရုံတဲ့ကုသမှုခံယူနေရဆဲဖြစ်ပါတယ်။အိန္ဒိယနိုင်ငံတဝက်မှာငှက်တုပ်ကွေပြန့်နှံ့ဖြစ်ပွားနေတာကြောင့်မြို့တော်ညူဒေလီမှာကြက်အရှင်တင်သွင်းမှုကိုဇန်နဝါရီလ9ရက်စနေနေ့ကစလို့တားမြစ်လိုက်ပြီးအကြီးဆုံးကြက်ပဲဈေးကြီးကိုလည်းပိတ်လိုက်ပါတယ်
။ဒီလီကန်ဒါ live birds ke import
ဒေလီကိုကြက်အရှင်တင်ပို့မှုပိတ်ပင်ကြောင်းတခြားဒေသတွေကကြက်အရှင်တွေဒေလီကိုတင်ပို့တာကိုခွင့်ပြုမှာမဟုတ်ကြောင်းနဲ့ကြက်စည်းကိုလည်းဆက်ရက်ကြပိတ်မဲ့အကြောင်းဒေလီအုပ်ချုပ်ရေးမှုကပြောသွားတာပါမရာယာပရာဒက်ရှ်ရာဂျစ်ဘန်ဟီမာချယ်ပရာဒက်ရှ်နဲ့ကီရာလာပြည်နယ်တို့မှာကြက်ငှက်တုပ်ကွေးစခဲ့တာလို့လည်းပြည်ထောင်စုအစိုးရကကြေညာချက်မှာပြောဆိုထားပါတယ်New Delhi မြို့တော်မှာပြီးခဲ့တဲ့၄ရက်တာကာလအတွင်းကြီးကန်းတွေနဲ့ဘဲတွေအပါအဝင်ကြက်ငှက်အကောင်ကြီး200လောက်ထိဆုံးခဲ့တယ်လို့သတင်းတွေကဖော်ပြပါဗျ။ထိဆုံးတဲ့ကြက်ငှက်တွေရဲ့နမူနာတွေကိုဓာတ်ခွဲစစ်ဆေးဖို့ပို့ဆောင်ထားပြီးကြက်ငှက်တုပ်ကွေပြန့်နှံ့မှုကိုထိန်းချုပ်ရေးအစိုးရကသတိကြီးကြီးထားဆောင်ရွက်နေကြောင်းလဲ Delhi မြို့တော်အုပ်ချုပ်ရေးမှုကပြောပါဗျ။ကမ္ဘာတလောငှက်တုပ်ကွေဗိုင်းရပ်စ်ဖြစ်ပွားမှုကရာစုနှစ်နဲ့ချီရှိခဲ့ပါဗျ။အိန္ဒိယမှာတော့2006ခုနှစ်ကပထမဆုံးအချိန်ကူးစက်ဖြစ်ပွားကြောင်းပြောဆိုထားပါတယ်။ငှက်တုပ်ကွေဗိုင်းရပ်စ်ကကူးစက်ပြန့်နှံ့ပေမဲ့လည်းအိန္ဒိယမှာတော့လူကိုကူးစက်ခံရတဲ့ဆိုတဲ့အစီရင်ခံချက်မရှိပါဘူးရှင်။တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီလာမယ့်တနင်္လာနေ့မှာမြန်မာနိုင်ငံကိုနှစ်ရက်ကြာခီးစဉ်အဖြစ်ရောက်လာဖို့ရှိကြောင်း The Economist Times ကဖော်ပြပါတယ်။မြန်မာဆွေရဘက်ကရောတရုတ်ဘက်ကရောဒီခီးစင်နဲ့ပတ်သက်လို့တစုံတရာထုတ်ပြန်ထားတာတော့မတွေ့ရသေးပါဘူး။တရုတ်မြန်မာစီးပွားရေးစင်ကြံ CMEC ရဲ့ပါဝင်တရုတ်ရဲ့ BRI ကမ္ဘာလမ်းစီမံကိန်းတွေကိစ္စလို့အိန္ဒိယရဲ့ Economist Times ကဖော်ပြပါတယ်။2020ရွေးကောက်ပွဲမှာဘဲပါတီနဲ့မှမဟာမိတ်ဖွဲ့စရာမလိုပဲအစိုးရဖွဲ့နိုင်တဲ့အထိလက်ရှိအာဏာရ NLD ပါတီကအနိုင်ရခဲ့ပြီးမကြခင်မှာအစိုးရတဲ့ဖွဲ့စည်းဖို့ရှိနေချိန်နဲ့လဲတရုတ်နိုင်ငံသားရေးဝန်ကြီးရဲ့ခီးစဉ်ကတိုက်ဆိုင်နေပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာတော့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကအာဖရိက၅နိုင်ငံခီးစဉ်တွားရောက်ခဲ့ပြီးတရုတ်ရဲ့ခပတ်လမ်းမစီမံကိန်းအပါအဝင်တရုတ်အာဖရိကနိုင်ငံတွေချာပူပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။အင်ဒိုနီးရှားဆရီဝီဂျယာလေကြောင်းလိုင်းရဲ့လူပေါင်း62ဦးလိုက်ပါသွားတဲ့လေယာဉ်ရဲ့အပျက်စီးတွေကိုတွေ့ရှိထားပြီးဖြစ်ကြောင်းရှားပွေကယ်ဆယ်ရေးဌာနတာဝန်ရှိသူဘန်အန်ဆာရူအေဂျီကအတည်ပြုပါတယ်။မြို့တော်ဂျာကာတာကနေပြတ်တက်သွားပြီးနောက်မကြာခင်မှာပဲလေယာဉ်နဲ့အဆက်အသွယ်ပြတ်သွားတာဖြစ်ပါတယ်။ လန်ဆန်းကျွန်းကဒေသဆိုင်ရာဌာနကလေရင်ပြည့်အပိုင်းစတွေကိုရှာတွေ့ကြောင်းပထမဆုံးအစီရင်ခံချက်ရရှိခဲ့တာဖြစ်ပြီးအဲ့ဒီလေရင်ပြည့်အပိုင်းစတွေကိုတည်ယူပို့ဆောင်ရေးဘေးကင်းလုံခြုံမှုဆိုင်ရာအမျိုးသားကော်မရှင်ထံပို့ဆောင်ထားပြီးဖြစ်တယ်လို့လည်း AG ကပြောပါတယ်လူပေါင်း62ဦးလိုက်ပါသွားတဲ့ flight SG182 ကဘိုနီယိုကျွန်းပေါ်က West Kalimantan ပြည်နယ်ရဲ့မြို့တော်ပွန်တင်နက်ကိုဥတီပြန်တန်းခဲ့တာလို့ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနကပြောပါတယ်။ Boeing 737 လေယာဉ်ဟာဂျကာတာကနေစတင်ပြန်တန်းလာပြီးနောက်6မိနစ်ခန့်အကြာပေ1000ကျော်အမြင့်ရောက်မှာပဲ1မိနစ်အတွင်းပျောက်ဆုံးသွားတာလို့လေယာဉ်ပြန်တန်းမှုတွေကိုခြေရာခံစောင့်ကြည့်တဲ့ Flight Radar 24ကပြောဆိုထားပါတယ်။ပြောင်းဆုံးလျင်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေဆဲဖြစ်ကြောင်းအင်ဒိုနီးရှားအစိုးရပြောခွင့်ရကညင်ညာချက်ထုတ်ပါတယ်။ဆာရီဝီဂျာယာလေကြောင်းလိုင်းရဲ့အမှုဆောင်ရာရှိချုပ်ဂျက်ဖာဆင်အိုင်ဝင်းဂျဝနာကတော့လေရင်ပြောင်းဆုံးခဲ့မှုအတွက်အထူးပဲဝမ်းနည်းရတယ်လို့ပြောပါတယ်။သူရထားတဲ့အချက်လက်တွေအရတော့လေရင်ဟာပွန်တင်နက်ကနေပြန်တန်းလာတဲ့အချိန်တုန်းကဘာချိုယွန်းမှုမှမရှိဘဲကောင်းမွန်နေကြောင်းအခုခီးစဉ်ကပွန်တင်နက်ကိုပြန်လဲပြန်တန်းတဲ့ခီးစဉ်ဖြစ်ကြောင်းလေရင်ထိမ့်သိမ့်မှုဆက်ရအစဉ်ခံစားတွေမှာလဲလေရင်မှာဘာပြဿနာမှမရှိဘူးလို့ပြောဆိုသွားတာဖြစ်ပါတယ်မိုးသေးထန်နေတာကြောင့်လေရင်ထွက်မဲ့အချိန်ထက်နိုင်ဝက်နောက်ချပြီးမှထွက်ခွာသွားတာဖြစ်ကြောင်းလဲလေကြောင်းလိုင်းအမှုဆောင်အရာရှိချုပ်ကသတင်းတောက်တွေကိုထပ်လောင်းပြောပါတယ်ဗီအိုအေမြန်မာပိုင်းစီစဉ်ရဲ့တင်းငွေနေမနေ့ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုနားဆင်ခဲ့ကြရတာပါရှင်အခုကတော့သတင်းဆောင်ပါတွေဆက်သွယ်မေးမြန်းခန်းတွေနဲ့သတင်းဖတ်ဆင်ကဏ္ဍတွေကိုဆက်လက်တင်ပြပေးပါမယ်ရှင
်အမေရိကန်ကွန်ဝဲလွတ်တော်အဆောက်အဦတွေကိုဒမထရမ်ကိုထောက်ခံတဲ့လူအုပ်ကြီးဝင်ရောက်စီးနှင်းခဲ့ပြီးတဲ့နောက်တရက်ကြာမှာတော့လွတ်တော်အမတ်တွေဟာဒေါသထွက်နေကြပြီးတော့ဒုံယုံရေးတွေကိုလည်းတင်းချထားလိုက်ပါတယ်ဘလူးနေကဝေယုံသုံးသားတွေဖြစ်ခဲ့ပြီးတဲ့နောက်လွတ်တော်တဝိုက်မှာလဲတဝဲလဲလဲလုံနေကြတဲ့တမထောင်ကိုထောက်ခံသူတွေကိုမေးမြန်းပြီးတော့ VOA သတင်းတော် Caroline Presutti သတင်းပေးပို့ထားတာကိုကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်။ American Congress လွတ်တော်ကိုတမထောင်ကိုထောက်ခံတဲ့သူတွေဝင်ရောက်စီးနင်းပြီးတဲ့အကြောင်းမှာတော့နောက်ထပ်အရာမျိုးတွေထပ်မဖြစ်အောင်ကာကွယ်တဲ့အနေနဲ့ချန်စီယိုအစ်စ်တွေကာပြီးတော့ရဲတွေကိုလဲလမ်းတွေမှာချထားလိုက်တာကြောင့်အခြေအနေတွေကတော့တိတ်ဆိတ်ငြိမ်သက်နေပါတယ်ဒီဗီဒီယိုကိုရိုက်နေတဲ့တမထောင်ကိုထောက်ခံတဲ့သူပေါ်လဘလန်ဟာအိနေကတော့လွတ်တော်ရဲ့လေးသားဆောင်ဟွမ်ရန်တာမှာရှိနေခဲ့တာပါပုံမှန်ကတော့အိနေရကိုအများပြည်သူကိုဝင်ရောက်ခွင့်ပြုလို့မရှိပါဘူးဒါပေမဲ့လူအုပ်ကြီးကရဲတွေကိုတိုးပြီးတော့လွတ်တော်ခန်းမတွေနဲ့အခန်းတွေထဲဝင်သွားချိန်မှာတော့ပေါ်လဘလန်ကသူလိုက်မဝင်ပဲအပြင်မှာနေခဲ့တယ်လို့ပြောပါတယ်ဒီမတိုင်ရင်မိနစ်ပိုင်းလေးမှာပဲလွတ်တော်အမတ်တွေကိုတော့ပေးလို့ရကိုရှင်းပြောင်းပေးခဲ့တာပါဒါပေမဲ့လဘလန်ကတော့အဲ့ပေါ်မှာတောင်းပန်ခြင်းမရှိသလိုတက်တည်အထောက်ထားခိုင်ခိုင်မာမာပြသနိုင်ခြင်းမရှိပဲရွေးကောက်ပွဲဟာမဲမတမာမှုတွေရှိတယ်ဆိုပြီးတော့ဆက်ပြီးတော့ယုံကြည်နေပါတယ
် I say what the government's doing is attack on our freedoms
အစိုးရလုပ်နေတာတွေကကျွန်တော်တို့လူလက်မှုကိုတိုက်ခိုက်နေတာဖြစ်တယ်လို့ပြောရမှာပါအခုကဒီမိုကရေစီကိုတိုက်ခိုက်တာမဟုတ်ပါဘူးဒါကစိတ်ပြက်နေတဲ့လူတွေပ
ါခံကိုထောက်ခံတဲ့သူတွေကိုဘယ်သူကမှတားဆီးတာမတွေ့ရဘူးလို့စနာပြပွဲကိုတွားကြည့်ခဲ့တဲ့လျမ်းမကောင်းဝန်ကပြောပါတယ်မကောင်းဝန်ကတော့အခြေအနေကိုသိတင်တာနဲ့ဗိုလ်ထူးနေကလွတ်တော်အဆောက်အအုံကိုတွားခဲ့ပြီးတော့လွတ်တော်ကလုံခြုံရေးရဲတပ်ဖွဲ့ဝင်အင်အားထက်လူအုပ်ကပုံများနေတယ်လို့ပြောပါတယ်အဲ့ဒီလူအုပ်ကြီးလွတ်တော်ထဲမှာလှည့်ပြီးတော့တချို့ရုံးငန်းတွေကိုဖျက်ဆီးပြီးတဲ့နောက်ဝါရှင်တန် DC ရဲတပ်ဖွဲ့နဲ့မျိုးသားအရန်တပ်ဖွဲ့တွေကနောက်ပိုင်းမှာအခြေအနေကိုတည်ငြိမ်အောင်ထိန်းချုပ်နိုင်ခဲ့ပြီးတော့လူဒါဇင်ပေါင်းများစွာကိုလည်းဖမ်းဆီးခဲ့ပါတယ
် All I know is if the Black Lives Matter protests happened like this
over the summer ဒီလိုက Black Lives Matter စံနာပြလှူရှားမှုတော့အခုလိုဖြစ်ခဲ့မင်းဆိုရင်တော့သူကြောင်စီးမှုတွေဖြစ်ကုန်မှာပါဒါပေမဲ့လည်းအခုတော့အဲ့ဒီလိုမျိုးမဖြစ်ပါဘူ
း Jeff Simon ကတော့သူ့အနေနဲ့တမထွန်ကိုထောက်ခံဖို့အိတ်ကိုတွားခဲ့ပေမဲ့လူအုပ်ကြီးကအကြမ်းဖက်တာတွေမဖြစ်ခင်မှာပြန်ခဲ့တယ်လို့ပြောပါတယ်သူအနေနဲ့လွတ်တော်အဆောက်အအုံတွေကိုအဲ့လိုဝင်ရောက်စီးနှင်းတာမျိုးကိုမထောက်ခံပဲ Republican တွေနဲ့ Democrat တွေဆွေးနွေးပြောဆိုကြဖို့ကိုတိုက်တွန်းလိုက်ပါတယ်။သူအနေနဲ့သမ္မတကိုဘာများအကြံပေးလို့လဲဆိုတဲ့အပေါ်မှာတော့
Sit down at a round table and say hey let's work this out like adults.
အားလုံးကိုစပွဲဝိုင်းတစ်ခုမှထိုင်ခိုင်းပြီးကျွန်တော်တို့အားလုံးဟာကလေးတွေမဟုတ်ဘဲလူကြီးတွေဖြစ်နေကြပြီးဒါကြောင့်လူကြီးတွေလို့ပြောဆိုဆွေးနွေးကြဖို့ပြောစီခြင်းပါတယ်။
ဒေါက်တာကနေတဘလောက်လောက်အကွာမှာနေထိုင်တဲ့ Caroline Mitchell ကတော့အခုခါမှာအခြေအနေတွေပုံမှန်တိုင်းပြန်ဖြစ်ပြီးနောက်ထပ်တိုက်ခိုက်မှုတွေဖြစ်လာမှာကိုမစိုးရိမ်ဘူးလို့ပြောပါတယ်
I don't think they're going to have the balls to come back down here.
သူအနေနဲ့မနေ့ကလိုမျိုးနောက်တစ်ခါလာပြီးလုပ်ဖို့တတ်တည်ရှိလိမ့်မယ်လို့ကျွန်မတို့မထင်ပါဘူး
။လော်တော်ကိုတော့ရှေ့သတင်းပတ်အထိရွှေဆိုင်ထားပြီးဝါရှင်တန်ဒီစီမြို့တော်ကိုတော့ဇန်နဝါရီ20ရက်နေ့မှာလုံမဲ့သမ္မတအစ်ဂျိုးဘိုက်ဒန်ရဲ့ကျန်းသစ်စာချင်းစုပွဲပြီးတဲ့အထိအရေးပေါ်အခြေအနေနှစ်ပတ်ကြီးညာထားပါတယ်ခင်ဗျာ။ကျွန်တော်ရန်တိုင်းပါ
။ကျွန်တော်ညံဝဲအောင်ပါခင်ဗျာ။အမေရိကန်လွှတ်တော်အဆောက်အုံ Capitol Hill ကိုဇန်နဝါရီလ6ရက်နေ့ကဆန္ဒပြသူတွေဝင်ရောက်စီးနင်းခဲ့တဲ့လုပ်ရဟာကမ္ဘာဒီမိုကရေစီနိုင်ငံတွေရဲ့အားထားစရာအမေရိကန်ရဲ့ဒီမိုကရေစီပုံရိပ်ကိုများစွာထိခိုက်စေတယ်လို့အမေရိကန်ရောက်မြန်မာနိုင်ငံရေးသုံးသပ်သူတွေကပြောဆိုလိုက်ကြတဲ့အကြောင်းကိုတင်ပြခြင်းပါတယ်။ရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်ကိုသမ္မတအသစ်အဖြစ်အတည်ပြုနိုင်ဖို့အမေရိကန်လွှတ်တော်ရဲ့သမ္မတရွေးချယ်ရေးအဖွဲ့ကစီဝေးဝဲကျင်းပနေချိန်မှာသမ္မတဒေါ်နယ်ထရန့်ကိုထောက်ခံတဲ့ဆန္ဒပြသူတွေကလွှတ်တော်ရဲ့တင်းဝင်ရောက်စီးနင်းခဲ့တဲ့အတွက်ဘူရူနီကကျင်းပနေတဲ့လွှတ်တော်ကိုနိုင်ရီတော်ကြာရန်နာခဲ့ရပါတယ်။လွှတ်တော်ပြင်ပမှာတော့ March to Save America ခေါင်းစဉ်နဲ့စုယုံရောက်ရှိနေတဲ့ထောင်ချီတဲ့ဆန္ဒပြသူတွေကရဲနဲ့လုံခြုံရေးအတားအဆီးတွေကိုကြော်ဖောက်ပြီးတကားတွေရိုက်ချိုးရင်းလွှတ်တော်ရဲ့ဝင်ရောက်ခဲ့တာကိုရုတ်တံကြည့်ပြည်သူတွေအားလုံးမြင်တွေ့ခဲ့ရပါတယ်။ကမ္ဘာပေါ်မှာဒီမိုကရေစီနိုင်ငံကြီးအဖြစ်အခြားနိုင်ငံတွေကတော့အလေးထားကြည့်နေရတဲ့အမေရိကန်ပြည်ထောင်စုမှာအခုလိုမကြုံစဘူးဖြစ်သွားတဲ့လောက်ရကြောင့်အမေရိကန်ရဲ့ဒီမိုကရေစီပုံရိပ်ကိုထိခိုက်စေတယ်လို့အင်ဒီယားနာပြည်နယ်မှာနေထိုင်တဲ့မြန်မာနိုင်ငံရေးအကဲခတ်ဒေါက်တာတင်းဆွေကမှတ်ချက်ပေးပါတယ်
။ဒီအဖြစ်ပျက်ကိုကြည့်တော့အမေရိကန်ရဲ့ပုံရိပ်ကိုထိခိုက်စေတာကတော့အမှန်ပါပဲ။ပုံရိပ်သာမကကမ္ဘာမှာနော်ဒီမိုကရေစီကျင့်စဉ်ကျင့်သုံးတဲ့ထိပ်တန်းနံပါတ်၁နိုင်ငံကြီးမှာအဲ့လိုဖြစ်သွားတာဟာအဲ့ဒီဒီမိုကရေစီစနစ်သူတို့ကျင့်စဉ်သူတို့လှုပ်ထုံလုပ်နည်းတွေကိုဘာထိကြိုက်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျအမေရိကန်လိုပဲအလားတူဒီမိုကရေစီနိုင်ငံမိခင်နိုင်ငံလို့ခေါ်တဲ့အိန္ဒိယလွတ်တော်ဒီကိုလည်းကျွန်တော်ရောက်ခဲ့တော့အခုလိုလုံခြုံရေးတွေအားနေတာဟာဟိုအိန္ဒိယနဲ့ရှင်ကြည့်တာပေါ့နော်ပြယုတ်ဆိုးပြီမယ်လို့လုံခြုံရေးကိုထိန်းနိုင်တဲ့အိန္ဒိယပြယုတ်လှပြီးတော့လုံခြုံရေးကိုစီးပောက်ခံရတဲ့အမေရိကန်နိုင်ငံရဲ့လုံခြုံရေးစနစ်ကိုပါမေခွန်းထုတ်เสียဖြစ်တယ်လို့ကျွန်တော်ကမြင်လာတယ်ခင်ဗျ
အမေရိကန်လွှတ်တော်ကအဖြစ်အပျက်ဟာစေမကောင်းစရာဖြစ်ပေမဲ့နှစ်ရာချီတိဆောက်လာတဲ့အမေရိကန်ရဲ့ဒီမိုကရေစီကတော့ရေရှည်မှာပုံရိပ်ကြဆင်းသွားစရာအကြောင်းမရှိဘူးလို့မေရီလန်းပြည်နယ်ချင်းတိုင်းသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးစုသုံးမှုန်ကမြင်ပါတယ
်ဒီဆန္ဒပြရဆိုတာကဆန္ဒပြလို့ရတယ်လေဒါပေမဲ့အဲ့ဒီလွှတ်တော်အထိအဲ့လိုကက်ပီတယ်အဆောက်အဦကြီးကိုလည်းဖြစ်စီပြီးတော့စီးနှင်းဝင်လိုက်တာဟာကလုံးဝစိတ်မကောင်းပါဘူးကျွန်တော်စိတ်မကောင်းဘူးရှုတ်ချတယ်တမတထရမ်ကသူတို့လူစုတွေမဝင်ခင်မှာစန္ဒပြရတာကိုသူကအာပြစ်စကားလူမျိုးပြောတယ်လေအဲ့လိုမျိုးဝင်ပြောတာကတော့မကောင်းဘူးဒါပေမဲ့ US ရဲ့ဒီမိုကရေစီပုံရိပ်ကျဆင်းသွားမယ်ဆိုတော့လုံးဝမဖြစ်နိုင်ဘူး US ကတကယ်တကယ်ဒီမိုကရေစီပြီးပေါင်းချကြီးရှိလာခဲ့တာဟာဆိုတော့အခုလိုချိုးဖောက်တဲ့လူတွေကိုဥပဒေရအရေးယူသွားမှာပဲကောင်းကောင်းလေ
းလွတ်တော်ကိုဝင်စီးတဲ့လွတ်ရက်ကိုမြင်လိုက်ရချိန်မှာအမေရိကန်ရဲ့ဒီမိုကရေစီကတကယ်ပဲပြတ်သုံးသွားပြီလားလို့တောင်တန်လျာဝင်ပြီးကြောင်းကယ်လီဖိုးနီးယားပြည်နယ်မှာနေထိုင်တဲ့မြန်မာနိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
်ဒီဝင်စီးတဲ့သူတွေကသူတို့ကထရမ်ကိုအားပေးထောက်ခံတဲ့သူတွေပေါ့အထူးသဖြင့်ကျွန်တော်မြင်တာကဒီအမေရိကနိုင်ငံရဲ့ဒီမိုကရေစီကြီးကတကယ်ပဲပျက်စီးသွားပြီလားလို့တော့မှဟိုတန်တရားဖြစ်မိတယ်။ဘာဖြစ်လို့ဆိုတော့ဒီမိုကရေစီဆိုတာကပြည်သူတွေရဲ့ရွေးကောက်တင်မြောက်ပြီးတော့မှတရားဥပဒေအတိုင်းလိုက်ပြီးမှဟိုအုပ်စိုးရတဲ့အစိုးရအခုကြတော့ကဒီလိုမျိုးအကြမ်းဖက်ပြီးတော့မှတခါတည်းပါလီမန်တော်ဝင်ပြီးတော့မှဖျက်ဆီးတာတို့ပါလီမန်ကိုဝင်ဆီးတာတို့အဲ့ဒါတွေကတကယ်ဒီမိုကရေစီနိုင်ငံမဟုတ်ဘူးပြ။အဲ့ဒါပုံရိပ်ကြီးကတကယ်ကိုအယုတ်ဆိုးတယ်ဗျအဲ့ဒါဒီမိုကရေစီကိုဖျက်ဆီးတဲ့လုပ်ရပဲလို့ကျွန်တော်မြင်တယ
်ဘယ်လိုအခြေအနေတွေကြုံတွေ့ခဲ့ရပါစေလွှတ်တော်ရဲ့သမ္မတရွေးချယ်ရေးအဖွဲ့ကတော့ဂျိုးဘိုက်ဒန်ကိုအမေရိကန်ရဲ့46ဦးမြောက်သမ္မတအဖြစ်အတည်ပြုလိုက်ကြပါပြီဒီအတည်ပြုချက်ထွက်ပေါ်လာပြီးမင်းနေပိုင်းအတွင်းမှာပဲရွေးကောက်ပွဲရလဒ်ကိုသူ့အနေနဲ့လက်မခံကြောင်းသမ္မတဒေါ်နယ်ထရန့်ကတုံ့ပြန်ခဲ့ပေမဲ့ချောမွေးတဲ့အာဏာလွှဲပြောင်းရေးဖြစ်စေရမယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့ဂျိုးဘိုင်ဒန်ရဲ့သမ္မတကျန်းသစ္စာကျင်းပွဲကိုသူတက်ရောက်မှာမဟုတ်ဘူးလို့ဒေါ်နယ်ထရန့်ကပြောပါတယ်။လွှတ်တော်ကိုစီးနင်းတဲ့နေ့ကစုစုပေါင်း5ဦးသေဆုံးခဲ့ရပါတယ်ခင်ဗျာ။
င်မာနေဆက်မြဝတီမြို့လောင်းကစားရုံမှာအလုပ်လုပ်ကန်နေကြတဲ့ထိုင်းနိုင်ငံသား40ဟာထိုင်းနိုင်ငံမဲဆောက်မြို့ကိုဒီရက်ပိုင်းတွင်ပြန်လည်ဝင်ရောက်လာကြရမှာ18ဦးဟာကိုဗစ်ကရောဂါပိုးကူးစက်နေတာကြောင့်မဲဆောက်ဆေးရုံကြီးမှာအရေးပေါ်ကုသပေးနေရပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျမမအေးအေးမှာပါထိုင်းမြန်မာနယ်စပ်မဲဆောက်မြို့ရဲ့တဖက်ချမ်းမြဝတီမြို့ကကာစီနိုလောင်းကစားရုံမှာအလုပ်လုပ်ကန်နေကြတဲ့ထိုင်းနိုင်ငံသားတွေ120ကျော်ရှိနေပြီးမြဝတီမြို့မှာကိုဗစ်ကရောဂါပိုးကူးစက်ပြန့်ပွားလာနေတာကြောင့်လောင်းကစားရုံမှာအလုပ်လုပ်ကန်နေကြတဲ့ထိုင်းနိုင်ငံသားတွေကြားစိုးရိမ်မှုတွေဖြစ်လာပြီးထိုင်းဘက်ကိုပြန်ပြီးခိုးဝေမှုတွေများလာပါတယ်ဇန်နဝါရီလ9ရက်နေ့ကမြန်မာပြည်ထဲကနေပြန်လာတဲ့ထိုင်းနိုင်ငံသား40ထဲမှာ18ဦးကကိုဗစ်ကပ်ရောဂါဖြစ်နေတာကြောင့်မဲဆောက်ဆေးရုံကြီးကိုပို့ပြီးကုသမှုခံရပါတယ်အခုဆိုရင်မဲဆောက်ဆေးရုံကြီးမှာဆေးကုသမှုခံယူနေသူလူ30နီးပါးရှိလာပါပြီလက်ရှိမှာကိုဗစ်ကပ်ရောဂါပိုးရှိပြီးနေရမပြောင်းနိုင်သေးတဲ့ထိုင်းနေကိုတော့မြန်မာဘက်ကဒေသခံကျန်းမာရေးဝန်ထမ်းတွေကရောဂါစောင့်ကြည့်စစ်ဆေးပေးနေတာပါထိုင်းနိုင်ငံသားတချို့ဟာတရားမဝင်လမ်းကြောင်းတွေကနေထိုင်းနိုင်ငံအတွင်းကိုပြန်လည်ဝင်ရောက်လာနေကြတဲ့အတွက်ထိုင်းနယ်ခြားစောက်တပ်ရင်းတွေကလုံးကျုံရေးတင်းကျပ်စွာတိုးချဲ့ချထားပြီးစောင့်ကြည့်စစ်ဆေးနေပါတယ်။ဇန်နဝါရီလ10ရက်နေ့မနက်ပိုင်းကနေဆက်တန်းကနေထိုင်းနိုင်ငံအတွင်းခိုးဝင်လာတဲ့ထိုင်းနိုင်ငံသား၄ဦးကိုတော့ထိုင်းနယ်ခြားစောက်တပ်ရင်းကဖမ်းဆီးလိုက်ပါတယ်။မဲဆောက်မြို့ပိုင်းမစ္စတာဖုံရက်ပီယုံရက်ကတော့သတင်းတောက်တွေကိုအခုလိုပြောဆိုသွားပါတယ
်။เรื่องแรงงานต่างด้าวนะครับที่เป็นคนเมียนมาที่อยู่ในมีการลักลอบเข้ามาต่าง
ในซ่องมิ้วบันเจอสุดตัวละก็แล้วตะเคียนฮะเมียนมาเนนไม่เนี่ยที่จัดนี่ปีเนจ้าตะชอกหากิโลเมตร500จ่อชื่อนี่ได้ด้วยเมียนมาเบกก็เตียะไม่ဝင်ဝင်ရောက်လာသူတွေကိုထိ ंछ ုပ်ဖို့ရမှာအခက်အခဲရှိတယ်ဆိုပြီးပြောဆိုသွားတာပါဒါပေမဲ့ကိုဗစ်ကပ်ဘေးကာလမှာလုံခြုံရေးနဲ့စောင့်ကြည့်စစ်ဆေးမှုတွေကိုနေညာမပြတ်လှုပ်ဆောင်နေတဲ့အကြောင်းမြန်မာနိုင်ငံဘက်ကနေဝင်ရောက်လာနေကြတဲ့ထိုင်းနိုင်ငံသားတချို့ဟာလူမောင်ကိုလမ်းကြောင်းတွေကနေဝင်ရောက်လာတာမျိုးတွေရှိနေတာကြောင့်ကပ်ရောဂါကထိ ंछ ုပ်မရပဲပြန့်ပွားလာမှာကိုမဲဆောက်မြို့ကန်နေကြဆိုးရိမ်မှုတွေတိုးပွားလာနေတယ်ဆိုပြီးပြောသွားပါတယ်။ဒါကြောင့်ထိုင်းနိုင်ငံသားတွေအနေနဲ့သက်ဆိုင်ရာကိုတရားဝင်သတင်းပေးပြီးပြန်လာကြဖို့တိုက်တွန်းပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါ။တက္ကိယဟာကိုဗစ်ကပ်ရောဂါအထူးကြက်မှတ်စစ်ဆေးရမယ့်အနီအောင်ဆုံးထဲမှာပါဝင်နေပြီးနေမြေတွင်ခရီးသွားလာခွင့်တွေကိုလည်းပိတ်ပင်ထားပါတယ်။ကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ68ဦးနဲ့ဦးဆက်သူအတူပြုလူနာ1000နီးပါးရှိလာတဲ့ထိုင်းနိုင်ငံမှာပြီးခဲ့တဲ့လကစလို့ကူးစက်မှုတွေတကြောပြန်တွေ့ရှိတဲ့အထက်မှာမြန်မာရှေ့ပြောင်းလို့သမားတွေအများစုပါဝင်နေတာပါမြန်မာနိုင်ငံမှာတော့သေဆုံးသူ2800ကျော်နဲ့ကူးစက်သူအတူပြုလူနာ 32,900 ကျော်ရှိနေတာကြောင့်ထိုင်းရနာပိုင်းတွေကနေဆက်ဒေသတွေမှာတွာလာလှုပ်ရှားမှုတွေကိုကန့်သတ်ထားပြီးလုံခြုံရေးကိုလည်းတင်းကျပ်ထားပါတယ်ရှင်ကျမမအေးအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ
ရခိုင်ပြည်နယ်အတွင်းယူကောက်ပွဲတွေလုပ်ခြင်းအဖြစ်ရခိုင်ဒေသညီငယ်ရေးအတွက်လားလာကောင်းဖြစ်လို့ပဲရခိုင်အနာဂတ်အိမ်နဲ့ကိုလည်းအကောင့်ထဲဖွာရောက်တယ်လို့နိပွန်ဖောင်ဒေးရှင်းဥက္ကဋ္ဌဆဆကာဝါက VOE နဲ့တရားမြေမြန်ကမှပြောခဲ့ပါတယ်။ဒါဆိုယူကောက်ပွဲတွေမလုပ်နိုင်ခဲ့ရင်ရောဘာဖြစ်လာနိုင်တယ်လဲ VOE ကဆက်သွယ်မြေမြန်ထားပါတယ်။အရင်ဦးသိန်းစစ်ဆူကလက်ထက်ကလေးကမြမညီငယ်ရေးကိစ္စတွေမှာဂျာဝင်ဆောင်ရွက်ပေးနေတဲ့ဂျပန်နိပွန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာယူဟီဆဆကာဝါဟာအခုလာပိုင်းအတွက်မှာတော့ရခိုင်စီပြပခါရီနဲ့ပတ်သက်လို့အေးရခိုင်လက်နက်ကင်ဖွဲ့နဲ့မြန်မာတပ်မတော်ကြားဂျာဝင်ဆစ်ဆက်ပြီးနေသူဖြစ်နေသိကြပါရတယ်။သူ့အနေနဲ့အေးအေးခေါင်းဆောင်ပိုင်းတွေနဲ့ဖုန်းနဲ့ဆက်စကားပြောဆွေးနွေးခဲ့တယ်လို့ပဲပြပခါရီဖြစ်နေတဲ့အဲ့ဒီရခိုင်ဒေသတွေအထိပါသွားပြီးတော့ဒေသခံတွေနဲ့ပါတွေ့ဆုံစကားပြောခဲ့တယ်လို့ VOE ကပြောပါရတယ်။ဒေသခံတွေရဲ့လူလာချက်ကတော့ယူကောက်ပွဲလုပ်ခြင်းအဖြစ်သူ့ရဲ့ကုစားပြုမှုလွတ်တော်တဲ့ရဖို့ဖြစ်တယ်လို့သူ့ရဲ့အတွေ့အကြုံသူသိရတာတွေကို VOE ကပြောခဲ့ပါရတယ်။ယူကောက်ပွဲလှုပ်ရှားဖြစ်အခုဖြစ်နေတဲ့ရခိုင်ပြပခါမှာညီငယ်လမ်းစာဖြစ်လာနိုင်တယ်လို့သူကမြင်ပါတယ်အခုရှိနေတဲ့အနေအထားကလမ်းဆောင်လမ်းကွာပါပဲလို့ VOE နဲ့တရားမီးမြန်းကမ်းမှာမစ္စတာဆဆကာဝါကဂျပန်ဘာသာပြန်ကတဆင်ပြောသွားပါတယ
်အနော်ဝတ်ကစီဝါအာအွန်ဆန်ဆူဂျီဆေကန်ဝါ
ကျွန်တော်ဟာဆိုလို့ရှိရင်ဒီလက်ရှိဒေါအောင်ဆန်းစုကြည်အစိုးရဟာဆိုလို့ရှိရင်ဒီမိုကရေစီနိုင်ငံကိုထူထောင်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ပေါ့နော်သူတို့အစိုးရဖြစ်ခဲ့လို့ဆိုတော့ထင်ပါတယ်ဆိုတော့ဒီမိုကရေစီရဲ့အခြေခံသဘောတရားပါလဲဆိုလို့ရှိရင်ပြည်သူတွေရဲ့ဒီမဲဆန္ဒပေးပံခွင့်ရှိပဲပြည်သူတွေရဲ့ပေးတဲ့ဒီမဲတပြန်းနဲ့သူတို့ရဲ့ဒီကိုယ်စားလှယ်ဖြစ်လာမယ်ပြည်သူတွေကိုယ်စားဖြစ်မယ်လွတ်တော်အမှတ်ကိုသူတို့လွတ်တော်ပို့မယ်ပြီးတော့ကိုယုံကြည်တဲ့လူတွေကနေပြီးတော့နိုင်ငံတော်ရဲ့ဒီ policy ကိုရေးဆွဲချမှတ်ပေးခြင်းအားဖြင့်သူတို့ရဲ့ဒီပြည်သူတွေရဲ့စာဝင်နေထိုင်ရေးပို့တော့မှကောက်ဖို့လာမယ်ဆိုတော့ဆိုလို့ရှိရင်ဒီမိုကရေစီရဲ့အခြေခံသဘောတရားဖြစ်ပါတယ် ကဲရွေးမြတ်တာရွေးကောက်ပွဲမလုပ်ခဲ့ဘူးဆိုလို့ရှိရင်တော့ဒီမိုကရေစီကိုဆန့်ကျင်ရရောက်ပါလေဆိုတော့ဒီဒေါ်ဆန်းစုကြည်အစိုးရအနေနဲ့အဲ့လိုလုပ်မယ်လို့ကျွန်တော်မထင်ပါဘူးရွေးကောက်ပွဲတော့တို့ဒီ6ပေါက်မဖြစ်မနေတို့လုပ်ပေးမယ်လို့ကျွန်တော်ယုံကြည်ပါတယ်အကဲရွေးမလုပ်ခဲ့ဘူးဆိုလို့ရှိရင်တော့ဒါဒီမိုကရေစီကိုတို့ဒီတစ်ပယ်လိုက်ရအောင်ရောက်မယ်လို့ကျွန်တော်ထင်ပါတယ်
ပြည်ကတဲ့2020ထူထူရွေးကောက်ပွဲမှာလူညုံကြီးအကြောင်းပြချက်နဲ့ရခိုင်ပြည်နယ်အတွင်းဒေသအတော်များများမှာရွေးကောက်ပွဲတွေမကျင်းပနိုင်ခဲ့ပါဘူး။ဒါကြောင့်လည်းပြည်ကတဲ့နှစ်ကုန်ပိုင်းမှာအီအီနဲ့မြန်မာတပ်မတော်ကြားဆွေးနွေးမှုတွေရှိခဲ့ပြီးတော့နောက်တိုးရွေးကောက်ပွဲတွေရခိုင်မှာအမြန်ကျင်းပနိုင်ဖို့နှစ်ဖက်အပြစ်ခတ်ရစဲမှုတွေလုပ်ခဲ့ပါတယ်။ရခိုင်နိုင်ငံရေးပါတီတွေရောအီအီရခိုင်လက်နက်ကိုင်အဖွဲ့ကပါနောက်တစ်ကြိမ်လွှတ်တော်မခေါ်ယူနိုင်ခင်2020နှစ်ကုန်ပိုင်းမှာပဲရခိုင်ရွေးကောက်ပွဲကျင်းပပြီးကိုတောင်းဆိုခဲ့ပြီးတော့ဒါကိုမြန်မာတပ်မတော်ဘက်ကလည်းထောက်ခံကြိုဆိုခဲ့ပါတယ်။ဒါပေမဲ့လည်းအခုချိန်ထိနောက်တိုးရွေးကောက်ပွဲမကျင်းပနိုင်ခဲ့သလိုပဲမကြာခင်ဖေဖော်ဝါရီလ1ရက်နေ့မှာပဲ2020ရွေးကောက်ပွဲရလဒ်နဲ့အညီလွှတ်တော်ခေါ်ယူဖို့ကြေညာထားပါပြီ။အခုလိုရခိုင်ဒေသမှာရွေးကောက်ပွဲတွေဖြစ်မလာဘူးဆိုရင်တော့တပ်မတော်နဲ့အီအီကြားအပြစ်ခတ်ရစဲမှုတွေပျက်စီးသွားမှာကိုစိုးရိမ်တယ်လို့ရခိုင်ရေးမှဂျာဝင်စစ်ဆက်ခဲ့သူမစ္စတာဆဆကာဝါက VOA ကိုပြောပါရတယ်။သူ့အနေနဲ့ကတော့မြန်မာနိုင်ငံရေးမှာစစ်ဆက်ဆွေးနွေးနိုင်တဲ့ platform ကိုခင်းချင်းပြီးတဲ့သဘောထားဖြစ်ပြီးတော့ဂျာဝင်ဆွတ်ဖက်စရာတော့မရှိဘူးလို့ပြောပါရတယ်။မြန်မာနိုင်ငံတွင်းပြည်ပခါတွေမှာမြန်မာနိုင်ငံသားတွေကိုယ်တိုင်အဓိကဆုံးဖြတ်ဖြည့်ရှင်းရမှာဖြစ်တယ်လို့ဆိုပါတယ်။မြန်မာညီညာရေးလုပ်ငန်းတွေမှာဂျပန်ဆူယာထူးကူစလေဖြစ်ဆောင်နေသူမစ္စတာဆဆကာဝါရဲ့ရခိုင်ပြည်ပခါအပေါ်အမြင်ဖြင့်မြန်မာညီညာရေးအကြောင်းဆစ်ဆက်မှုတွေနဲ့ပတ်သက်လို့သူ့ရဲ့အမြင်သူ့ရဲ့တွေ့ကြုံတွေကို VUE ဌာနမှဦးတောင်းလွင်ထွန်းကဆက်သွယ်မေးမြန်းထားတာပါ။မင်းပြန်ကန်အပြည့်စုံကတော့ VUE မြန်မာပိုင်းရေဒီယိုရဲ့တနင်္ဂနွေနေ့ည9:00အစီအစဉ်နဲ့တနင်္လာနေ့မနက်ပိုင်း6:00ရဲ့အစီအစဉ်တွေမှာစောင့်မျှော်နားဆင်နိုင်တယ်လို့view မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းရွေးမြင့်တန်ကြားအစီအစဉ်မှာလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာကျွန်တော်သားညဦးပ
ါမင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိရဲ့လူခွင့်ရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero နဲ့တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်ကျွန်မကတော့အေးအယောင်ပါဒီတစ်ပတ်မှာတော့အိမ်တွင်းအကြမ်းဖက်ခံရတဲ့အမျိုးသမီးတွေဥပေရဲ့အကာအကွယ်ရဖို့တနင်္သာရီတိုင်းဒေသကြီးကအမျိုးသမီးအခွင့်အရေးလှုပ်ရှားနေတဲ့အဖွဲ့အစည်းတွေကတောင်းဆိုနေကြပါတယ်
။ကြိုက်နေတာတဲ့တန်ရီတွေကွဲတာလို့ရှာတာလို့ညုံမဲဆွဲနေတာလို့ဒါမျိုးတွေမရှိရင်လည်းသူတို့မှမရဘူး။တသက်မရှိဘူး။ဒီဒဏ်ရာတချက်မရှိတဲ့အခါကျတော့သူတို့ကဆွဲလို့မရဘူး
။အမျိုးသမီးတွေကိုယ့်ပိုင်းဆိုင်ရာအကူအညီပေးနေတဲ့ဒဝဲအမျိုးသမီးတမကရဲ့အချွေချွေအတွင်းရင်မှုမဲနှမျိုးလိုင်းကပြောပြခဲ့ရပါ။ဒီဆောင်မကိုဒဝဲဝက်ကမမိုးမြင့်ကဆက်ပြောပြပေးမှာဖြစ်ပါတယ်။လုံးကြုံရေးအခြေအနေကြောင့်အိမ်တွင်းအကြံဖတ်ခံရသူရဲ့အတန်ကိုပြုပြင်အသုံးပြုထားပါရယ
်တနင်္သာရီတိုင်းရဲ့မြို့တော်တဝဲမှာရှိတဲ့အမျိုးသမီးတွေဟာအိမ်တွင်းအကြံဖတ်မှုခံရတဲ့အခါမှာဥပဒေရဲ့အကာအကွယ်ကိုရယူဖို့ခက်ခဲနေကြပါတယ်အဲ့ဒီလိုခက်ခဲမှုတွေကိုမီးမောင်းထိုးပြနေတာကတော့2020ခုနှစ်အတွင်းရဲစခန်းကိုတိုင်ကြားထားတဲ့အမှုအရေးအတွက်တွေပဲဖြစ်ပါတယ်ပြီးခဲ့တဲ့နှစ်တစ်နှစ်လုံးရဲစခန်းကိုရောက်ရှိလာတဲ့အမှုအရေအတွက်ဆက်ရှင်းမှုသာရှိပေမဲ့အမျိုးသမီးရေးကူညီဆောင်ရွက်ပေးနေတဲ့အဖွဲ့တွေဖြစ်တဲ့ဒွေအမျိုးသမီးတမကနဲ့မြိတ်မျိုးသမီးများအဖွဲ့ကိုလာတိုင်တာအမှု80ကျော်ရှိပါတယ်။ဒါပေမဲ့လာတိုင်တဲ့သူတွေအပါအဝင်အိမ်တွင်းအကြမ်းဖက်ခံရသူတွေဟာနောက်ဆုံးအဆင့်ထိတရားဥပဒေအရအဆုံးဖြတ်ခံယူဖို့လှမ်းနိုင်ခဲ့တဲ့သူအနည်းစုသာရှိပါတယ်။အိမ်တွင်းကြံဖတ်ခံရမှုမှာစိတ်ပိုင်းဆိုင်ရာကြံဖတ်ခံရမှုရုပ်ပိုင်းဆိုင်ရာကြံဖတ်ခံရမှုနဲ့လိမ့်ပိုင်းဆိုင်ရာကြံဖတ်ခံရမှုတွေရှိပြီးဖြစ်စဉ်တွေဟာမိသားစုအတွင်းဆွေမျိုးရင်းချာကြားနဲ့အတူနေသမီးရင်းစားတွေကြားကလာတာဖြစ်ပါတယ်။အိမ်တွင်းကြံဖတ်မှုဖြစ်စဉ်တွေမှာလက်ယောက်ျားကငွေကြေးထောက်ပံ့မှုမရှိခြင်းအိမ်တော်ရေးဖောက်ပြန်ခြင်းမူရစ်ဆေးဝါးသုံးစွဲခြင်းနဲ့အရက်သေးစာတောက်စားကဆဲဆိုခြင်းကိုယ်ထိလက်ရောက်ရိုက်နှက်ခြင်းအလိုမတူပဲလိမ်မိုင်းဆန်ရအကြံဖတ်ခြင်းချိန်ချောက်ခြင်းစတဲ့လူခွင့်ရေးချိုးဖောက်မှုတွေပဲဖြစ်ပါတယ်။ဒဝဲမြို့မှာတော့အိမ်တော်သက်3နှစ်ရှိပြီဖြစ်တဲ့အသက်28နှစ်အရွယ်မျိုးသမီးတဦးဟာသူမခင်မွန်ဖြစ်သူနဲ့စကားများရန်ဖြစ်တိုင်းသူမကိုရိုက်နှက်တာတွေလုပ်တယ်လို့ဆိုပါတယ်။သူမမျိုးသားဟာသူမကိုအိမ်စရိတ်နဲ့ကလေးစရိတ်လုံလောက်စွာမပေးတဲ့အပြင်အိမ်တော်ရေးဖောက်ပြန်တာတွေရှိနေတယ်လို့ဆိုပါတယ်။
အိမ်မှာပတ်စံရားနဲ့ပဲချီချီချီဆဲနဲ့ပဲချီချီချီညီမယူသုံးလို့မရဘူးသူပြတာပဲယူယူသုံးဝင်လဲဘာသုံးချက်ရှိလို့လဲကုန်စရာမရှိဘူးအပြင်သွားရတာအစားပေါ့ဘာသွားလို့မှလဲဝယ်စရာချမ်းစရာမရှိဘဲနဲ့အိမ်မှာထမင်းစားနေရတာပေါ့နော်ဥပဒေမရှိဘူးမသွားနဲ့ပေါ့အဲ့လိုမျိုးတွေညီမအဲ့လိုလုပ်တာပေါ့စိတ်တော်တော့လဲပြောမိတာပေါ့နော်စိတ်ထဲမှာခံစားရတာပြောမိတော့ကြတော့အရိုက်ခံတယ်အရိုက်ခံပြတော့မပြောဘဲနေပြန်တော့လဲ तू ကပို့ပြီးအနိုင်ကျင့်တာပေါ့မင်းအဟိုပဲပန်းရရင်ပြတော့လဲအဲ့လိုထုထောင်းလာလက်မှာအညိုတော့ပျောက်သွားပြီအရိုက်ခံတယ်
သူမတို့အိမ်အောင်တက်တမ်းမှာတနစ်ကျော်သားလေးတယောက်လည်းရှိပါတယ်ဒီလိုအိမ်တွင်ကြက်ဖက်ခံရမှုကိုတရားဥပဒေတိုင်လိုက်လို့ဖို့အတွက်သူမမှာခြားသွားစရာနေရာဆွေမျိုးအသီးမိတ်ဆွေမရှိတယ်လို့တရားရင်ဆိုင်ဖို့ဇိယိတ်ရှေ့နေငှားဖို့ဇိယိတ်တွေလည်းမတတ်နိုင်ဘူးလို့သူမကဆိုပါတယ်သူမဟာအိမ်အောင်စကြကလေးကအိမ်တွင်ကြံဖတ်မှုကိုအချိန်ပေါင်းများစွာခံစားနေရတဲ့အတွက်နောက်ပိုင်းမှာဒွေမျိုးသမီးတမကကိုအကူအညီတောင်းခဲ့ပါတယ်။တမကအကူအညီကြောင့်ခံဝန်ကြီးတွေနဲ့ပြန်လည်ပေါင်းသင်းနေခဲ့ပါတယ်။ခံဝန်ကြီးမှာလက်မှတ်ရေးထိုးထားပေမဲ့လည်းလက်ရှိအချိန်ထိစကားများရန်ဖြစ်တိုင်းသူမရိုက်ခံနေရဆဲပါ။တရားဥပဒေတိုင်းရင်ဆိုင်ဖို့သူမမှာသူ့ပေးသလောက်သာတုံးနေစားနေရတာဖြစ်တဲ့အတွက်ငွေကြေးမရှိလို့ဒီတိုင်းနေနေရတာပါလို့ဆိုပါတယ်။အခု2020ခုနှစ်မှာတော့ဒွေမျိုးသမီးတမကမှာအမှုပေါင်း82မှုရှိတဲ့အနက်အိမ်တွင်အကြမ်းဖက်မှုက58မှုရှိပါတယ်။ကြံတဲ့အမှုတွေကလည်းအမျိုးသမီးတွေပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့တက်ငယ်မရိမှုတွေပဲဖြစ်တယ်လို့ဒွေမျိုးသမီးတမကထွေထွေတွင်ရေးမှုမဲနုနုလှိုင်ကပြောပါတယ်။
ကျမတို့ကြောက်အားမလို့အားမရဖြစ်တယ်ဆိုတာဒါကျမတို့ရဲဌာနရောနှလုံးတရားရေးစနစ်မှာရောလက်ရှိဆိုရရဲ့ကင်တွေပုံနဲ့ကျမတို့ဆိုရရဲ့ကင်တွေပုံတော့မြို့သမီးရင်းနဲ့ပတ်သက်ပြီးတော့ဘာမှမရှိဘူးလို့ကျမပြောလို့ရတယ်။အခြားတာဒီဟိုကရဲဌာနအပြင်ပေါ့လေဒီရိုက်နေတာတဲ့ဒဏ်တွေကွဲတာလို့ရှာတာလို့ညုံမဲဆွဲနေတာတို့ဒါမျိုးတွေမရှိရင်လည်းသူတို့မှမရတက်တည်မရှိတော့ဒီဒဏ်ရတာချက်မရှိတဲ့အခါကျတော့ကျမတို့ကဆွဲလို့မရအဲ့ဒါကြောင့်မလို့ဒီစိတ်ပိုင်းဆိုင်ရာရာဟိုကကြံဖက်ခံတဲ့ဒီမျိုးသမီးတွေကလေးတွေကအရန်ကင်တွေ့ဖို့ခက်ခဲတယ်ဘာမှပြလို့မရအောင်လေ
ဒါအပြင်အမှုဖွင့်တိုင်ကြားရမယ့်နေရာအစိုးရရဲ့ဝန်ဆောင်မှုယာယီတဲခုနေထိုင်ဖို့နေရာစာဝတ်နေရေးအခက်ခဲပတ်ဝန်းကျင်အသီးသက်တွေအခက်ခဲမိမိရဲ့လုံခြုံရေးအမှုအတွက်လိုက်ပါဆောင်ရွက်ပေးမဲ့ရှေ့နေငှားရမ်းနိုင်ခြင်းမရှိတဲ့အပြင်အချိန်နဲ့ငွေကြေးအခက်ခဲရှိတာတွေကြောင့်နောက်ပြန်ဆုတ်သွားတဲ့အမှုတွေလည်းရှိတယ်လို့သူမကဆိုပါတယ်အမျိုးသမီးများစုဟာဥပဒေတွေကိုသိနားလည်မှုနည်းပါးတာဖြစ်တဲ့အပြင်ရဲဌာနအစိုးရရုံးနဲ့တရားရေးဌာနတွေကိုသွားဖို့မဝင့်မရဲနဲ့တုံ့ဆုံနေတာတွေလည်းရှိတယ်လို့ဆိုပါတယ်။ဒဝဲမျိုးသမီးတမကထံလာရောက်ကူညီတောင်းခံတိုင်ကြားလာတဲ့အမှုတွေကိုလက်ခံဆောင်ရွက်ပေးရမှာတမကအနေနဲ့နှစ်သိမ့်ဆွေးနွေးညှိနှိုင်းပေးတာဥပဒေလမ်းကြောင်းတွေကိုပြောပြပေးတာယာယီတဲခိုနေထိုင်စားသောက်ဖို့ကူညီပေးတာတွေလုပ်ပေးပါတယ်။သူမတို့ရုံမှာအဖွဲ့အင်အားနည်းပါးတာရဲ့ဥပဒေအကြံပေးရှိနေနည်းပါးတာရဲ့ကြောင့်အကူအညီတောင်းခံတန်ကြားလာတဲ့အမှုကိစ္စအလုံးကိုလိုက်ပါဆောင်ရွက်ပေးဖို့အခက်ခဲတွေရှိတယ်လို့ဆိုပါတယ်။အလားတူမြိတ်မျိုးသမီးများအဖွဲ့မှလည်း9လအတွင်းလာရောက်တန်ကြားတဲ့အမှုပေါင်း60ခန့်မှာအိမ်တွင်အကြံဖတ်မှုက26မှုခန့်ရှိတယ်လို့မြိတ်မျိုးသမီးများအဖွဲ့ writer ဒေါ်ဆူစီတာကပြောပါတယ်။မူကြ
ီးဆိုင်တော်လို့ဘာလို့ဆိုရလဲဖိုက်ကကြောင့်ဘာဖြစ်လဲဆိုရင်အမှချမလို့ yes ကအမှုတော်ဖယ်အမှုတော်ဖယ်ခါကြတော့ဒီဟာလေးဒီဟိုလင်းမြကိစ္စချင်းနေဆိုရအပေါ်မှာရဲတွေကကြတော့ဥမာ yes ကသွားမဆွေရဲတွေကတော့ချီချီရရအလုံးမလုံးပြနိုင်အောင်သူတို့
အဲ့ဒီလိုအခက်ခဲရှိတာတွေကြောင့်အမျိုးသမီးတွေဟာရဲဌာနမှာအမှုဖွင့်တိုင်ကြားတာတွေတရားရင်ဆိုင်တာတွေမလုပ်တော့ဘဲလင်းမြကွာချင်းလို့မှုဖက်ကိုဥတီလာကြတယ်လို့သူမကဆိုပါတယ်တနင်္လာရီတိုင်းကဒုတိယတိုင်းရဲတပ်ဖွဲ့မှရဲမှုကြီးကြီးစိုးကတော့အိမ်တွင်းကြက်ဖတ်မှုနဲ့ပတ်သက်တဲ့တီးခြားဥပဒေတရက်မရှိပေမဲ့လည်းတီးဆဲဥပဒေတွေအတိုင်းရေးယူဆောင်ရွက်ပေးတာတွေလုပ်ပေးနေတယ်လို့ဆိုပါတယ
်တို့ရှိမှာတော့ဒီရေရှည်ညှဉ်းပန်းနှိမ့်ဆက်ပြီးမှလာပိုင်းရဲ့ပိုင်းပေါ့အဲ့လိုညှဉ်းပန်းနှိမ့်ဆက်ပြီးမှဖြစ်လာတဲ့ဖြစ်စဉ်တော့မတွေ့ရဘူးဒါလည်းရှိကောင်းလည်းရှိနိုင်တယ်ရှိကောင်းလည်းရှိနိုင်ပါလေဒီဒါပေမဲ့ရှိကောင်းရှိနိုင်ပြီးတော့တတမန်လောက်ပဲဖြစ်လို့သားရေစကတ်မြောက်ကပါသူကလူတွေတော့ထိလို့ဖုံးလို့မရဘူး။အပြည့်နဲ့လာကြည့်လို့ဒါဆေးရုံဆေးခန်းကိုသွားတော့။သွားပြီးဆိုတာနဲ့ဒါရဲုပ်တန်ရတော့တယ်။ဆိုတော့ဒါကိုဒီလိုဖြစ်စီတွေမရှိတဲ့တွင်ဆိုတော့တော့ငါကပြောသူပေါ့။လူတတ်မှုလူသေးမှတော့ဒါရဲစကောက်မရောက်လို့မရဘူး။အပြည့်နဲ့လာကြည့်မှတော့မရောက်လို့မရဘူး။အဲ့လောက်ကြီးညှိမဲ့နှိမ့်ဆက်မှုတွေမရှိလို့သာရောက်လာတာပေါ့နော်။ပတ်မှန်တော့ရှိကောင်းရှိလိမ့်မယ်။
အမျိုးသမီးများအပေါ်အကြမ်းဖက်မှုတားဆီးကာကွယ်ရေးဥပဒေမူကြမ်းကိုလွတ်တော်တက်တန်းအတွင်တင်သွင်းနိုင်ခြင်းမရှိတော့လဲအပြင်မှာကြိမ်ကြိမ်ဆွေးနွေးနေစေအဆင့်သာရှိပြီးလာမယ့်လွတ်တော်မှာတော့ဒီဥပဒေမူကြမ်းကိုအတည်ပြုနိုင်အောင်စ조사သွားမယ်လို့ကျောစုမြို့နယ်မဲဆန္ဒနယ်မှပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်တတင်ကြီးကပြောပါတယ်အိမ်တွင်ကြံဖတ်မှုနဲ့ပတ်သက်တဲ့အသိပညာပေးလုပ်ငန်းတွေကိုအမျိုးသမီးတွေအပြင်အမျိုးသားတွေကိုပါပေးသင့်တယ်လို့သူမကဆိုပါတယ်။လက်ရှိကျင့်သုံးနေတဲ့ရာဇသက်ကြီးဥပဒေကအမျိုးသမီးများအပေါ်အကြမ်းဖက်ခံရမှုများကိုအပြည့်အဝအကာအကွယ်မပေးနိုင်ုံသာမကအချို့သောပြစ်ဒဏ်များနဲ့ပြဋ္ဌာန်းချက်များဟာ ခက်ကာလနဲ့ယုံကြည်မှုမရှိသဖြင့်အကြမ်းဖက်ခံရသူများအတွက်တရားမျှတမှုရရန်ဥပဒေကိုကျင့်သုံးရန်လက်လန်းမမီသလိုခက်ခဲလျက်ရှိတယ်လို့ဒွေအမျိုးသမီးတမကကဆိုပါတယ်မိသားစုတွင်ကလာတဲ့အင်းတွင်ကြမ်းဖက်မှုတွေဟာလူမှုစည်းပွားဘဝများကိုထိခိုက်နေတဲ့အပြင်တိုင်းတွင်ဖွံ့ဖြိုးတိုးတက်ရေးနဲ့ငြိမ်းချမ်းရေးကိုလည်းဟန့်တားနေတယ်လို့မဲနုနုလိုင်ကပြောပါတယ်။ပြီးခဲ့တဲ့ NDI အစိုးရတဲ့လွှတ်တော်သက်တမ်းမှာအမျိုးသမီးအခွင့်အရေးကိုဖော်ဆောင်ပေးမဲ့လုပ်ငန်းကော်မတီဒုမဟုတ်အဖွဲ့ကိုဖွဲ့စည်းပေးဖို့ဒဝဲအမျိုးသမီးတမကကတောင်းဆိုခဲ့ပေမဲ့ထူးခြားမှုမရှိခဲ့ပါဘူး။ဒါကြောင့်အခုထပ်တက်လာမဲ့ NLD အစိုးရတဲ့လွတ်တော်တက်တမ်းမှာထပ်မံတောင်းဆိုထားပါတယ်။အစိုးရအနေနဲ့အိမ်တွင်းကြမ်းဖက်မှုကိုထိထိရရောက်ကင်တွယ်နိုင်တဲ့ဥပဒေပြဋ္ဌာန်းသင့်ပြီးအိမ်တွင်းကြမ်းဖက်ခံရသည့်အမျိုးသမီးများနဲ့ကလေးငယ်များအတွက်တီးခြားဘတ်ဂျက်များထည့်သွင်းရေးဆွဲသင့်တယ်လို့မဲနနုလှိုင်ကဆိုပါတယ်။သူမအနေနဲ့ထိုက်သင့်တဲ့ငွေကြေးစုမိတဲ့တနေ့မှာသူမအမျိုးသားနဲ့ကွာရှင်းပြီးသားလေးနဲ့အတူတနေရာမှာအခြေချနေထိုင်ဖို့စဉ်းစားထားတဲ့အသက်28နှစ်အရွယ်အမျိုးသမီးကတော့
ဒီကလေးကိုရှိနေတော့အချိန်ကြာနေတာညီမအကြောင်းမို့သူ့ရှိပြန်ပန်ပါတော့တာတကယ်တော့ကလေးကိုသူကရအောင်ခေါ်တာညီမလည်းကလေးမရှိမရအောင်အဲ့တော့သူတို့ပဲနောက်ဆုံးနိုင်မှာကလေးအောင်လူရင်းနာမှာသူ့လက်ထက်မှာရှိနေသူ့ဝဲနိုင်မှာလို့ညီမအဲ့လိုထင်တာပေါ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျင်းနဲ့မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒဝဲဝက်ကမုံမြင့်ဒိုးအတန်ကအေးအောင်ဇာနီနဲ့ဒိုင်ယန်ချင်းချိုးဖြစ်ပါတယ်ဒိုးအတန်အပတ်စဉ်အတန်လွှဲအစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒိုးအတန် Facebook စာမျက်နှာ SoundCloud YouTube အချင်းတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကချုပ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာ Netherlands တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး Agency STC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့Foundation Hero နဲ့တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
ပါခင်ဗျာဖမောက်ရရဆွေးနွေးခန်းအစီအစဉ်ကနေကြိုဆိုလိုက်ပါရစေ။ပေပေါ်ရတရနေ့ဆိုလို့ရှိရင်ညီမဒီမှာတတိယအကြိမ်မြောက်လွှတ်တော်ကိုစတင်ခေါ်ယူတော့မှာဖြစ်ပါရစေ။လွှတ်တော်ခေါ်ယူလာတဲ့ဒီပိုင်းနဲ့ဆွေးရသစ်ဖွဲ့စည်းကိစ္စရပ်တွေနဲ့ဆက်လက်ဆောင်ရွက်သွားကြဖို့ရှိပါရစေ။ဆွေးရသစ်ဖွဲ့စည်းရေးမှာညာညာနဲ့နားရဲအမှုသားညီညွတ်ဆွေးရပုံစံဖြစ်လာမလား။ဒါမှမဟုတ်ဆွေးရသစ်ဖွဲ့စည်းရေးပြီးခဲ့တဲ့အနှစ်သက်တမ်းနဲ့ဘာရင်ကွာခြားမှုရှိလာမလဲ။ဒါတွေကိုအခြေခံပြီးဆွေးနွေးသွားကြမှာဖြစ်ပါရစေ။အဲ့တော့ကျွန်တော်ဆွေးနွေးပွဲမစခင်မှာဖိတ်ခေါ်ထားတဲ့သူတို့နဲ့မိတ်ဆက်ပေးခြင်းပါရစေ။ဖိတ်ခေါ်ထားတဲ့သူတွေမှာအတူကတော့ဒေါက်တာရန်မူသိန်းဖြစ်ပါတယ်ဒေါက်တာရန်မူသိန်းကတော့မြန်မာနိုင်ငံရေးလေးလာ32ခုဖြစ်ပြီးတော့ဆောင်းမရှင်ဦးလည်းဖြစ်ပါတယ်ဆိုတော့နောက်တစ်ယောက်ကတော့ဆရာဥတ္တမောင်သားဖြစ်ပါတယ်ဆရာဥတ္တမောင်သားကတော့သင်ဘောမဂ္ဂဇင်းအေဂျာဟောင်းတူဖြစ်လို့နိုင်ငံရေးလေးလာ32ခုတည်တူဦးလည်းဖြစ်ပါတယ်ဆိုတော့ဆရာတို့အားလုံးပဲမင်္ဂလာပါခင်ဗျာ
မင်္ဂလာပါခင်ဗျာ
ဆိုတော့ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ကျွန်တော်ဒီဆွေးရသစ်ဖွဲ့စည်းရေးကိုဒါလက်မျှော်ကြည့်ပြီးတော့တုံ့ပြန်ဆွေးနွေးမှာဖြစ်ပါတယ်ဆိုတော့မကြခင်မှာကျွန်တော်ဒီတတိယအကြိမ်မှာလွတ်တော်လဲခေါ်ယူရမယ်အားလုံးကဒီဆွေးရသစ်ဖွဲ့စည်းရေးသမရခန့်ရေးသမားရွေးချယ်ရေးဆိုတဲ့လုပ်ငန်းစဉ်တွေလှုပ်လာလို့ရှိပါတယ်။ဆိုတော့ဒီကြိုင်လေးဆိုကျွန်တော်တို့ဒီတိုင်းတိုင်းနဲ့ဆွေးနွေးဖို့ဆိုတဲ့အခြေအနေတွေကျွန်တော်မြင်ရတွေ့ရတာရှိပါတယ်။ဆိုတော့ဒီဆွေးရသစ်ဖွဲ့စည်းရေးမှာလက်ရှိလာမယ့်ဒီ၅နှစ်ဆွေးရဒီတုပ်ဥဆောင်မယ့်၅နှစ်ဆွေးရကပြီးခဲ့တဲ့၅နှစ်ဆွေးရလေဘာတွေကွာခြားမှုရှိနိုင်မလဲလို့ဆရာတို့ပြောကြတယ်ခင်ဗျ။ဆိုတော့အရှင်ဆုံးတော့ကျွန်တော်ဆရာဒေါက်တာရန်မျိုးသိန်းကိုစပြီးဆွေးနွေးပြည့်စုံပါတယ်။အဲ
ကျွန်တော်အမြင်ကတော့လာမယ့်အဆွေးရတက်ကပေါ့လေဒီလွန်ခဲ့တဲ့၅နှစ်မှာဟလာဖြစ်ခဲ့တဲ့အာနေချက်တွေလိုအပ်ချက်တွေကိုတော့ပြန်တုံးတက်ပြီးတော့ပေါ်ပြီးတော့အားကောင်းတဲ့အစိုးရတရားဖြစ်အောင်เนาะဖွဲ့စည်းနိုင်မှုအရေးကြီးတယ်လို့မြင်တယ်။เนาะအဲ့ဒီလိုဖွဲ့စည်းနိုင်မှုကိုလည်းအဲစဉ်းစားတာတွေပြင်ဆင်တာတွေလုပ်နေလိမ့်မယ်လို့ကျွန်တော်အနေနဲ့တော့မျှော်လင့်တယ်။အဲ့ဒီအတွက်ကြောင့်လည်းပဲဟလာဟိုခုနကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရပုံစံနဲ့ပေါ့လေဖွဲ့စည်းဖို့အတွက်ကိုဟလာတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့တွဲဆုံဆွေးနွေးဖို့ဆိုတဲ့ခြေလှမ်းကိုစလာတာတွေ့ရတယ်တို့တော့လည်းအဲ့ဒီခြေလမ်းအစမှာဟလာအခက်ခဲတွေအစိန်ခေါ်မှုတွေအဲတွေ့ရတာရှိတယ်အဲတို့တော့လည်းဒီခက်ခဲတွေစိန်ခေါ်မှုတွေကိုလည်းပဲဟလာနိုင်ငံရေးရနော်အများဆုံးအညှိနှိုင်းဆွေးနွေးပြီးတော့နော်ဟိုထွက်ပေါက်ရှာနိုင်လိမ့်မယ်နော်ပြီးတော့လမ်းစရှာနိုင်လိမ့်မယ်လို့အဲကျွန်တော်အနေနဲ့တော့မျှော်လင့်တယ်အဲဒါပေမဲ့အခုလာမယ့်ပေါ့လေဒီ၅နှစ်တာကာလဟာနော်လွန်ခဲ့တဲ့၅နှစ်တာကာလထက်နော်ပိုပြီးတော့စိန်ခေါ်မှုတွေများမယ်လို့ကျွန်တော်အနေနဲ့မြင်တယ်အထူးသဖြင့်ကတော့ကျွန်တော်တို့ကိုဗစ်ကရောဂါဘေးနဲ့ la covid ka yo ba be atwin now covid ka yo ga alon eh tai di pyan le thu daw yi kaisa ai kaisa ri ya im ta ma chi ma de no sain khaw mu ji de phit la le me lo chano ni ne daw ai lo thong tat ba
okay sia u tma ma chano sin ni pe ba li paw ma be
ho ho chano lu a ni ne daw taip pi daw thu thu cha cha pyaung na myo shi ji ma shi be tacho daw pyaung na shi le me lo tin ne အလုံးအနေနဲ့ကတော့ပြီးခဲ့တဲ့တက်တန်းတုန်းကလုတ်ခဲ့တာလေးဆက်ပြီးတော့ပဲအဲသွားလိုက်မယ်လို့ထင်တယ်။အဲ့ဒီတည်းမှာပြုပြင်ပြောင်းလဲရေးတချို့အဲဖြစ်ကောင်းပုံပြီးအရှိန်ဟုံကောင်းကောင်းနဲ့လုတ်ချင်လုပ်နိုင်တယ်။ဘာပြောရမလဲဆိုတော့ပထမတက်တန်းမှာကတော့တည်ငြိမ်ရေးနဲ့ပြောင်းလဲမှာတည်ငြိမ်ရေးကိုစောင့်ပေးခဲ့ရတယ်လို့ကျွန်တော်ဒီလိုပဲနားလည်တယ်။တပ္ပာကြီးဦးဝင်းကြီးကလည်းအဲ့ဒီလိုသူတက်လာကစားမှာမင်ကုံမှာဒါလေးကိုအထူးပြုပြီးပြောခဲ့မှုတယ်။ဆိုတော့တင်ရည်ကိုတစုံတရာသိပြီနောက်ပြီးတော့ရှိသွားပြီနောက်ပြီးတော့ကျွန်တော်တို့ဘျူရိုကရေစီနဲ့ဆက်ဆံရေးဘျူရိုကရေစီစနစ်တွေကိုတည်ယူရတဲ့ကာလတစ်ခုကိုဖြတ်သန်းရတယ်ဒါလေးလည်းကျွန်တော်တို့ဖြစ်သွားပြီဆိုတဲ့အခါကျအပြောင်းလဲတွေကိုဘယ်လိုလုပ်မလဲအပြောင်းလဲတွေကိုလုပ်တဲ့အခါမှာလည်းလူတွေမျှော်လင့်တယ်လို့အများကြီးတော့လဲ radical ပေါ့နော်အခုတစ်စစ်ချိုးပြောင်းတာမျိုးထက်ဘျူရိုကရေစီကိုအခြေခံတဲ့အပြောင်းလဲတွေပဲဖြစ်မှုများတယ်အတိတ်ပဲကတော့ဘျူရိုကရေစီကိုအခြေခံတဲ့အပြောင်းလဲတွေဟာများတော့အဖြစ်နေကြတယ်ဘောနော်ဆိုတော့တော့အပြောင်းလဲဖြစ်မယ်အထူးသဖြင့်သိတာထင်ရှားတဲ့အပြောင်းလဲကတော့ MSTP မှာပါတဲ့ကျွန်တော်တို့မဟာဗျူဟာတွေပန်းနိုင်တွေကိုအကောင့်တွေပေါ်လာဖြစ်လိမ့်မယ်လို့ထင်တယ်အဲ့ဒီလိုအကောင့်တွေပေါ်တဲ့နေရာမှာနိုင်ငံတကာမှာလုပ်လို့ရှိတဲ့စီမံချက်တွေစီမံခန့်ခွဲပုံနဲ့လုပ်လိမ့်မယ်လို့ယူဆတယ်ဒါဘျူရိုကရေစီကိုကျွန်တော်တို့ပြီးခဲ့တဲ့တက်တန်းမှာနှစ်နှစ်တာအချိန်ဒါလှုပ်ဆောင်မှုအတွက်ပေးထားခဲ့တယ်အဲ့တော့ရှေ့လျှောက်မှာတော့တရားကိုစပြီးတော့ပြန်ပြီးလုပ်ပဲလို့ကျွန်တော်ဒီလိုနားလဲတယ်ပေါ့เนาะဒါကျွန်တော်သိသမျှသတင်းပေါ်မှာအချိန်အမီပြောရရင်เนาะဟုတ်ဟု
တ်ကဲ့ဟုတ်ကဲ့
နောက်ငင်းချိုင်းငင်းချိုင်းကိစ္စအချိန်ကုန်တိုးလာနိုင်တယ
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ပါဆရာဆိုတော့ကျွန်တော်တို့ဒီဒုတိယမေးခွန်းလေးတစ်ခုနေတင်တာကဒုတိယမေးခွန်းကကျွန်တော်တို့ဒီခုနဆရာတို့ဒီဆွေးနွေးသွားတာကတော့ကျွန်တော်တို့ဒီမူဝါဒပိုင်းဆိုင်ရာတွေဒီလှုပ်ဆောင်ရှေ့ဆက်လှုပ်ဆောင်နိုင်ခြင်းရှိတဲ့ကိစ္စတွေကိုကိစ္စရဲ့တွေကိုအချိန်ကုန်ဆွေးနွေးတာတွေ့ရတယ်ပေါ့ဆိုတော့ဒီဘက်မှာကျွန်တော်တို့ဒီချုပ်တဲစိတ်ဝင်စားကြတာကကျွန်တော်တို့ဒီလူသစ်မူသစ်ဖြစ်နိုင်လားဆိုတဲ့အခြေအနေကိုစဉ်းစားကြတာရှိပါတယ်ဟိုမျှော်တိကြတာရှိပါတယ်ဆိုတော့ဒီနေရာမှာလည်းကျွန်တော်နည်းနည်းလေးပြင်မိနေတာကဆိုတော့နိုင်ငံဥဆောင်မှုဘိုင်းပေါ့ဆိုတော့နိုင်ငံတော်သမရလိုနေရာဘုနောက်ကလည်းလွတ်တော်ဥပဒေတွေနေရာမျိုးပေါ့ဆိုတော့ဒီလိုနေရာမျိုးတွေမှာပေါ့ဒီလိုနိုင်ငံဥဆောင်မှုဘိုင်းမှာပေါ့ကျွန်တော် power player တက်ပဲခေါ်မလားဒီနိုင်ငံရေးဥဆောင်မှုခန်းကဏ္ဍမှာပါဝင်လာမယ်ဥဆောင်မှုဖြစ်တယ်ပေါ့ရှိလာနိုင်တယ်ရှိတယ်လားဆရာတို့ဒီပေါ်မှာဘယ်လိုရှိမြင်လာရှိတယ်ဆိုတော့ဒါတော့ရေဒီပေါ်မှာဘယ်လိုများရှိမြင်လာရှိတယ်အဲ
ကျွန်တော်မြင်တာတော့ဒီအစိုးရဘိုင်းပေါ့လေဒီလူပုဂ္ဂိုလ်ဘိုင်းမှာလေဟိုအပြောင်းလဲတွေရှိနေတယ်လို့မြင်တယ်နော်နောက်ပြီးတော့ဒီလွတ်တော်ရဲ့ဒီအချင်းကဲဘိုင်းမှာလည်းပဲအပြောင်းလဲတွေရှိနေတယ်လို့မြင်တယ်အဲသို့တော်လည်းပဲဟလာဒီအစိုးရအဖွဲ့ထဲမှာနော်ဟိုတဝက်လောက်ကတော့မူလလူဟောင်းတွေအဖြစ်ဖို့အလားလာများတယ်လို့ကျွန်တော်အနေနဲ့မြင်တယ်အဲနောက်လွတ်တော်ဘိုင်းကအဲလာမယ့်၅နှစ်မှာအရေးကြီးတာကတော့ဒီပြည်တော်စုမှာဟောတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာဟောဒီအစိုးရကိုနော်ဟိုထိန်းချောင်းနိုင်ဖို့အင်မတန်မှအရေးကြီးတယ်လို့မြင်တယ်နော်အစိုးရကိုအပြန့်အလန့်ထိန်းချောင်းနိုင်ဖို့ပေါ့လေအဲဒါအင်မတန်မှအရေးကြီးတယ်လို့မြင်တယ်နောက်အစိုးရအနေနဲ့လည်းပဲလာမယ့်၅နှစ်မှာအလေးထားတင်တာကကျွန်တော်တို့ဘိုလ်ချုပ်ကင်မှုရှော့ချဖို့ပေါ့လေနော်ဘိုလ်ချုပ်ကင်မှုလွန်ကဲနေတဲ့ကိစ္စတွေကိုနော်စနစ်တကျရှော့ချဖို့နောက်ပြီးတော့အပြုပြင်ပြောင်းလဲတဲ့နေရာတွေကိုနော်အချိန်နဲ့တပြေးညီပေါ့လေ။ဒါပြုပြင်ပြောင်းလဲရေးကိုပေါ်ဆောင်နိုင်ဖို့လိုအပ်နေတယ်လို့မြင်တယ်။အထက်ကလူပုဂ္ဂိုလ်အရဟလာဘလို့ပဲအစ်စ်တွေဝင်လာလာဘလို့အပြောင်းလဲဖြစ်ဖြစ်နော်အစိုးရရဲ့မူဝါဒဘိုင်းမှာနော်မူလငကိုရှိရင်းစဲပုံစံဟလာနီးလာမူဝါဒတွေအတိုင်းသွားနေမယ်ဆိုရင်တော့နော်လာမယ့်၅နှစ်ဟာလွန်ခဲ့တဲ့၅နှစ်နဲ့တိတ်မထူးခြားတဲ့ပေါ့လေ။ဟိုပုံစံကွက်ထဲမှာပဲရှိနေလိမ့်မယ်လို့ညင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆရာဦးတမောင်ကတော့ဒီဘက်မှာဘယ်လိုမျိုးမြင်လဲဒီဒူဘိုင်းဒီနိုင်ငံဥဆောင်မှုဘိုင်းဆိုင်ရာခိုင်ခံတာတွေမှာဘာတွေကြောင်းလဲမြင်ရနိုင်လို့ဆိုရင်ဒါသာလာလို့ရှိတယ
်ဟိုအသွင်းသဏ္ဍာန်နဲ့အနှစ်သာရပေါ့အနှစ်သာရကတော့ဒေါအောင်စန်းစုကြည်ဥဆောင်တာဖြစ်တဲ့ကြောင့်ဘာမှကြောင်းလဲမရှိဘူးကြောင်းလဲစရာမရှိဘူးပေါ့နော်အသွင်းသဏ္ဍာန်အဖြစ်တော့တပ္ပရာနေရာမှာကြောင်းလဲရှိကောင်းလဲရှိနိုင်တယ်ဒါပေမဲ့ဖွဲ့စည်းအုပ်ချုပ်ဖို့အခြေခံမှုတွေကအခက်အခဲတွေရှိတယ်ဥမာ59စာလုံးရှိနေတဲ့အတွက်ကြောင့်မို့လို့เนาะလီနီယာတွေကိုလူဟိုလူလူလှည့်ပြီးကစားမယ်ဆိုလို့ရှိရင်တော့အကန့်အသတ်တချို့ရှိနေနိုင်တယ်လို့ကျွန်တော်ထင်တယ်เนาะဒါကြောင့်မို့ဟိုတိတ်ကြီးတော့အပြောင်းလဲတွေ တိတ်ကြီးရှိနိုင်မယ်လို့တော့ကျွန်တော်တိတ်ပြီးတော့မထင်ဘူးเนาะအဲ့တော့ဟိုဘာကြောင့်လဲဆိုတော့ဒီနေရာနိုင်ငံရေးနေရာဖြစ်တဲ့အတွက်ကြောင့်မလို့ရွေးစရာကလည်းเนาะကျွန်တော်တို့ဒီအဲ့ဒီကခေါင်းဆောင်ပိုင်းကိုကြည့်လိုက်လို့ရှိရင်နေရတဲ့လူတွေနဲ့ပြောရမယ်ဆိုလို့ရှိရင်တိတ်ပြီးရှိပြီလို့ကျွန်တော်ထင်တယ်ပေါ့နော်အဲဒုတိယကတော့ခုနအထူးသဖြင့်သိတာတိုင်းတာတော့အဲ့ဒါနဲ့ဆက်နွယ်ပြီးတော့ပေါ့အပြောင်းလဲပုံမှာအခြေခံပြီးတော့မိမိအပြောင်းလဲကိုသွားမယ်ဆိုရင်အပြောင်းလဲကိုဥဆောင်နိုင်တဲ့သူတွေကိုဝင်းကြီးဖွဲ့မှာခန့်ပြီးဆိုရင်တော့ရွေးချယ်ဖို့ဒေါ်လာလိမ့်မယ်เนาะအဲ့တော့အဲ့ဒီအပြောင်းလဲကလည်းဘာဖြစ်နိုင်လဲဆိုလို့ရှိရင်ကျွန်တော်ပြည်တော်စုသဘောတူညီချက်အပိုင်း၃မှာပြောထားတယ်20 20လောလုံဆောင်ပွဲရာစီမံချက်၈ခုရှိတယ်เนาะဖက်ဒရယ်စနစ်ကိုသွားတာဖက်ဒရယ်စနစ်ကိုသွားတာကစပြီးတော့နောက်အချုပ်အချုပ်မှုပြုရင်ကြောင်းလဲအပါမြေယာကိစ္စတွေပါဝင်ပေါ့เนาะဆိုတော့ဒါတွေကိုပြုရင်ကြောင်းလဲသဘောရလက်ရှိစနစ်အတိုင်းမဟုတ်ဖက်လည်းဖက်ဒရယ်စနစ်ကိုမျှော်ကြည့်နိုင်တဲ့လူတွေလိုအပ်လိမ့်မယ်အ ਨੇ ဆုံးအဲ့ဒီနယ်ပယ်တွေကိုကင်ကြားမဲ့လူရှိအောင်အဲ့ဒီလူတွေကအဲ့လိုမျှော်ကြည့်နိုင်တဲ့လူနဲ့ရွေးချယ်ဖို့ရှိလို့လိမ့်မယ်လို့တော့ထင်တယ်။အဲ့ဒီတောင်းကနေများကြီးခဲ့တယ်ဆိုလို့ရှိရင်တော့အထူးသဖြင့်ဒုဝင်ကြီးနေရာတွေနဲ့ဝင်ကြီးနေရာတွေပေါ့နော်။ဒုဝင်ကြီးနေရာတွေကပုံပြီးတော့ပွင့်တယ်လို့ကျွန်တော်ထင်တယ်။ဝင်ကြီးနေရာတွေကတော့ရင်းအတွေ့အကြုံရှိပြီးသားလူတွေနဲ့ပဲသွားကောင်းသွားနိုင်တယ်။ဆိုတော့ဒုဝင်ကြီးနေရာတွေကိုပွင့်သွားနိုင်တယ်လို့ထင်တယ်။အဲ့တော့စဉ်းစားစရာတွေရှိတယ်။ဥပမာအားဖြင့်အဲကျွန်တော်တို့ federal ကိုသွားမယ်လို့ပြောနေပြီတဲ့ခါမှာတိုင်းရင်းသားတွေနဲ့စီလုံးကြီးကြီးရဲ့ကိစ္စရှိတယ်အဲ့ဒီခါမှာတိုင်းရင်းသားတွေရဲ့အမြင်တွေကိုနားကြားနိုင်တဲ့လူတွေဖြစ်ဖို့လဲလို့လေဥပမာအားဖြင့်ဆိုရင်ဆိုပါတော့ကျိုင်းတုံအရှိမကျိုင်းတုံဟိုတယ်ကြီးအတွက်တက်တန်းတိုးလိုက်တယ်လို့ကျွန်တော်တို့သိရတယ်ဒါကရှမ်းပြည်သူတွေအင်မတန်တန်ဖိုးထားတဲ့နေရာရှမ်းဟော်ကြီးကိုစစ်ဆိုးရကဖျက်ခဲ့တယ်ဒီနေရာကြီးကိုရှမ်းပြည်သူတွေကအထိမ့်မှဖြစ်တယ်သူတို့တိုင်းရင်းသားထိမ့်မှဖြစ်လိုချင်နေတယ်ဒါမျိုးကိုနိုင်ငံရေးရမြင်နိုင်ပြီးတော့တိုင်းသားစီးလုံးကြီးညွေတောင်းကလည်းကြည်နိုင်တဲ့ Federal တခြားအေးတောင်းကလည်းကြည်နိုင်တဲ့ဝင်ကြီးမျိုးလိုအပ်တယ်။အရင်တော့စာချုပ်ချုပ်တဲ့ကြောင့်တက်တန်းပြလိုက်ပါပဲဆိုတဲ့ဝင်ကြီးမျိုးမဟုတ်ရဘူး။ဒါမျိုးလိုလိမ့်မယ်လို့ကျွန်တော်ထင်တယ
်။ဟုတ်ကဲ့ဟုတ်ကဲ့ဆရာဆိုတော့ကျွန်တော်ဒီတတိယမေးခွန်းပေါ့တတိယမေးခွန်းကတော့ဆရာအခုဆွေးနွေးရတာဆက်ဆက်လို့ပေါ့နော်ဆိုတော့လက်ရှိချိန်မှာလည်းဒီမျိုးသားဒီရုပ်ပါတီအနေနဲ့ကဒီတိုင်းရင်းသားတွေနဲ့ပြည်ဆောင်ဆွေးနွေးဖို့လုပ်ဆောင်လာရတဲ့ဖြစ်တစ်ခါမှလည်းဒီမျိုးပါတီနဲ့ပြည်ဆောင်မှုတက်သွားတာလည်းရှိတော့ပေါ့ဆိုတော့လာမယ့်ဒီဆွေးရအစ်စ်မှာဒီမတူဆွေးပြတဲ့တိုင်းရင်းသားအင်အားစုတွေရဲ့အခန်းကဏ္ဍကဟောဘယ်လောက်ထိရှိလာနိုင်လဲဆိုတော့ဒါဒီပုံမှာလည်းဆွေးနွေးပြည့်စုံချင်ပါတယ်ဆိုတော့ဒေါက်တာရေမျိုးသစ်ဒီပုံမှာဘာများဆွေးနွေးချင်တာရှိမလဲတိုင်းရင်းသားတွေအခန်းကဏ္ဍပတ်သက်ပြီးတော့
အဲ့တော့လာမယ့်ဆွေးရအစ်စ်မှာကျွန်တော်တို့ဒီတိုင်းရင်းသားလူမျိုးစုတွေပေါ့အခန်းကဏ္ဍဟာအင်မတန်မှအရေးကြီးတယ်လို့မြင်တယ်အဲ့တော့ဆိုလိုချင်တဲ့သဘောကတော့ကျွန်တော်တို့ဟာဟလာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုသွားနေတယ်ဟလာဆိုတာကိုနော်ဟိုဆာရွက်ပေါ်မှာနော်စကလုံးတက်တက်နဲ့အဲဖော်ပြလို့မရဘူးကျွန်တော်တို့နော်ဒါမဲ့ငါးနှစ်မှာဖော်ဆောင်မဲ့နော်လုပ်ငန်းစဉ်တွေဟာဒီဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုဥတည်တဲ့နော်ခြေလှမ်းတွေဖြစ်ဖို့လိုအပ်တယ်လို့မြင်တယ်အဲ့တော့အဲ့ဒါနဲ့ဆက်ဆက်ပြီးကျွန်တော်ကတစ်ချက်ပေါ့လေအဲဘာရေးကြည့်ပြန်တယ်လဲဆိုတော့ကျွန်တော်တို့နော်ဒီဝင်ကြီးအဖွဲ့ဝင်တွေနော်ဝင်ကြီးတွေနော်ဒုတိယဝင်ကြီးတွေကိုနော်တာဝန်နဲ့လုပ်ပိုင်ခွင့်နော်ညီညီမျှမျှပေးထားဖို့လိုအပ်တယ်လို့မြင်တယ်အဲ့တော့အာကျွန်တော်တို့နိုင်ငံပြည်ရတဲ့အကြောင်းလေးမှာဟလာ1962ခုနှစ်နောက်ပိုင်းမှာဒီဝင်ကြီးအဖွဲ့ဝင်တွေဝင်ကြီးတွေဟာတာဝန်နဲ့လုပ်ပိုင်ခွင့်အဲတန်းတူမရကြဘူးအာဝင်ကြီးဆိုတဲ့တာဝန်ပဲရှိတယ်ဒါပေမဲ့လုပ်ပိုင်ခွင့်မရှိဘူးအာလုပ်ပိုင်ခွင့်ကိုအာဘဟုကနေပဲအပေါ်ကနေပဲထိန်းချုပ်ထားတယ်နောက်အစင်းစင်းလာကျော်နီစနစ်ဘျူရိုကရေစီစနစ်ရဲ့နော်ဟိုကြားကံမှုတွေနဲ့သွားခဲ့တာဖြစ်တဲ့အခါကျတော့လာမယ့်၅နှစ်မှာနော်အာကျွန်တော်တို့အစိုးရအဖွဲ့ဝင်တွေကိုတာဝန်ပေးတယ်လို့နော်တူညီတဲ့လုပ်ပိုင်ခွင့်လည်းပေးဖို့လိုအပ်တယ်လို့မြင်တယ်အဲ့ဒီတော့အဲ့ဒီလိုဖြစ်မှသာလျှင်ဟဲ့လားကျွန်တော်တို့တိုင်းရင်းသားပါတီတွေနဲ့ဟဲ့လားအစိုးရအဖွဲ့ထဲမှာအာပူးပေါင်းပြီးတော့အစိုးရအဖွဲ့စည်းတာမျိုးကိုစဉ်းစားတဲ့အခါမှာနော်တိုင်းရင်းသားပါတီတွေဘက်ကလည်းလုံးပိုင်ခွင့်မှာရှိမဲ့เนาะတာဝန်တက်တာမဟုတ်ဘဲနဲ့လုံးပိုင်ခွင့်မှာရှိမဲ့ဝင်ကြီးမျိုးဖြစ်ဖို့ကိုပို့ပြီးတော့လိုလားလိမ့်မယ်လို့မြင်တယ်အဲ့တော့လုံးနေတဲ့၅နှစ်အတွင်းမှာကြီးလိုက်လို့ရှိရင်တော့ဟုတ်လားတာဝန်နဲ့လုံးပိုင်ခွင့်ဟာမကွဲပြားဘူးเนาะတာဝန်နဲ့လုံးပိုင်ခွင့်ဟာဒန်းတူရည်တူမကြဘူးနောက်ပြီးတော့ကျွန်တော်တို့ခင်စကားနဲ့ပြောရင်အစိုးရအဖွဲ့ထဲမှာเนาะအစင်းစင်းဗိုလ်လီဘောပုတ်နေတဲ့ပုံစံမဲ့တွေ့နေရတဲ့အခါကျတော့
အဲ့ဒီအခြေအနေတွေကိုပြုပြင်ပြောင်းလဲနိုင်မှုလိုအပ်တယ်အဲ့ဒီလိုပြုပြင်ပြောင်းလဲနိုင်မှလည်းပဲเนาะဒီကျွန်တော်တို့တိုင်းသားပါတီတွေနဲ့ပူးပေါင်းပြီးတော့เนาะအစိုးရဖွဲ့စည်းရေးပဲဖြစ်ဖြစ်ဟုတ်လားလွှတ်တော်တွေကနေတဆင့်အစိုးရကိုထိန်းချုပ်ရေးကိုပဲဖြစ်ဖြစ်ပေါ်ဆောင်နေနေရာမှာပုံပြီးတော့လုံးဖြစ်နိုင်လိမ့်မယ်လို့မြင်ပါတယ်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့မောင တော့အဲ့ဒီတစ်ခုတည်းကိုလိုက်နာအောင်နော်ကျွန်တော်ပုံစံမျိုးစုံနဲ့လုပ်ခဲ့တဲ့အတွက်ကြောင့်မလို့ပဋိပက္ခတွေဖြစ်ခဲ့ရတာအဲ့တော့ဥဆောင်ကြတဲ့လူတွေနဲ့အမျိုးသားပြန်လည်တင့်မြတ်ရေးအခုမူဝါဒဖြစ်နေပြီအမျိုးသားပြန်လည်တင့်မြတ်ရေးရဲ့နိုင်ငံရေးသဘောကဘာလဲဆိုတာလေးကိုဖွင့်ဆိုဖို့တော့ကိုယ်လေးခင်ဗျားခုနပြောခဲ့သလိုပဲမတူကွဲပြားတဲ့လူမျိုးတွေရှိတယ်အုပ်စုတွေရှိတယ်ဆိုလို့ရှိရင်မတူကွဲပြားတဲ့လူမျိုးအုပ်စုတွေမှာမတူကွဲပြားတဲ့တန်မိုးထမှုတွေရည်ချင်းမှုတွေဓလိထုံးစံတွေတမိုင်းကိုအတိတ်ပဲကောက်ယူပုံတွေဘဝကိုအတိတ်ပဲကောက်ယူပုံတွေတယောက်နဲ့တယောက်မတူသူတို့မှာသင်္ကေတတွေရှိတယ်ဥမာအဖြစ်ခေါင်းဆောင်မှုရဲ့သင်္ကေတဆိုလို့ရှိရင်ဗိုလ်ချုပ်အောင်ဆန်းနဲ့စောဘဦးကြီးဆိုပါတော့ကရင်ကကိုတနည်းကကျွန်တော်တို့ရုပ်ထုတွေပါတယ်ကျွန်တော်တို့မီဒီယာပေါ်မှာတွေ့လာတယ်နော်ဒါကကျွန်တော်တို့ကဟုတ်တယ်မဟုတ်တယ်လေးကိုအငင်းပွားနေတာတဲ့အတူတန်မိုးထားမှုတွေကိုရှင်တွဲပြီးတော့လက်ခံနိုင်တဲ့ဟာဘုကျောင်းဆန်းရုပ်ထုကိုလည်းပြင်ရင်တွေကလက်ခံနိုင်ရမယ်စောမဦးကြီးရုပ်ထုကိုလည်းဗမာတွေကလက်ခံနိုင်ရဒါကမျိုးသားပြန်လည်တင့်မြတ်ရေးရဲ့နိုင်ငံရေးဆိုတာအဲ့ဒီသဘောတော်ပေါ့မတူကွဲပြားတာကိုကိုနဲ့မတူတော့ညာလဲငါဟာမှအမှန်ဆိုတဲ့အဟာမို့ဖဲနဲ့တစ်ဖက်ကဟာကိုလည်းလက်ခံနိုင်တဲ့ဟာအဲ့ဒီအတွေ့ဂျာလန်တစ်ခုဘလို့ဖော်ပြကြမလဲဆိုတဲ့ဟာမျိုးရှာနိုင်တဲ့ဟာဖြစ်ဖို့တော့လိုလိမ့်မယ်ထင်တယ်အဲ့ဒီနိုင်ငံရေးကိုအတိတ်ပဲဖွင့်ဆိုဖို့နိုင်ငံရေးကိုနားလဲဖို့မကွဲပြားလို့ရှိရင်နော်အဟောင်းထဲကိုပြောင်းဝင်သွားနိုင်တယ်စစ်အစိုးရလုပ်တယ်လို့တွေပဲပြန်လုံးပြီးလိမ့်မယ်ဘာကြောင့်လဲဘျူရိုကရေစီကအရင်နှုံးကလောက်တာတွေနဲ့အသားကျနေတဲ့ဘျူရိုကရေစီဖြစ်တယ်ဒါကြောင့်မို့အရင်အတိုင်းပြန်ဖြစ်သွားနိုင်တယ်ဒီမိုကရေစီခေါင်းဆောင်တွေကလည်းအာဏာရှင်တွေကဲလုတ်ခဲ့တဲ့မြောက်ကိုလုံရင်းနဲ့အာဏာရှင်တွေကဲတို့ပြုတ်မှုတဲ့လမ်းကြောင်းကြီးတွေကိုပြန်ပြီးရောက်သွားနိုင်တယ်ဆိုတဲ့အန္တရာယ်ရှိနေပါတယ်နော်ဒါကြောင့်မို့ချုပ်ရရင်တော့အမျိုးသားပြန်လဲတင့်မြတ်ရေးဆိုတဲ့နိုင်ငံရေးကပါလေပြည်သူတွေကလည်းရှင်းဖို့လိုတယ်ခေါင်းဆောင်တွေကစပြီးရှင်းဖို့လိုတယ်ပြည်သူတွေကရှင်းဖို့လိုတယ်အကောင့်တဲ့ဖော်နေတဲ့ဘျူရိုကရေစီကလည်းရှင်းဖို့လိုနိုင်မယ်လို့ကျွန်တော်ထင်တယ်ဟု
တ်ကဲ့ဟုတ်ကဲ့ဆရာဆိုတော့ကျွန်တော်ချိန်နဲ့3မိနစ်လောက်ကျန်ပါသေးရဲ့ဆိုတော့နောက်ဆုံးမေးခွန်းလေးတစ်ခုကျွန်တော်မေးတင်ပါတယ်ဆိုတော့ဒီမေးခွန်းကတော့ကျွန်တော်ဒီဆိုရောက်ဖွဲ့စည်းရေးနာမည်ဆိုရောက်တဲ့လို့ပြောတဲ့အခါမှာကျွန်တော်တစ်ခါမှစဉ်းစားတော့တက်မတော်ရဲ့ခံရတာပေါ့ဆိုတော့တက်မတော်ကဒီဆိုရောက်မှာလေဒီဝင်ကြီးဌာန3ခုဘက်ကိုဒီခံပိုင်းနိုင်ငံချင်းတွေမှာရှိတဲ့အခါကျတော့ဒီတက်မတော်ကရောဒီဆိုရောက်တဲ့ဖွဲ့စည်းရေးမှာဘယ်လိုမျိုးဒီအပြောင်းအလဲတွေလုပ်နိုင်နေရှိတယ်ဆိုတော့ဆိုရောက်တဲ့ပြည်ပယ်ရေးကိုလွှတ်ဆောင်နိုင်နေရှိတယ်ဒါမှမဟုတ်ရှင်ပို့ပြီးတော့မှဒီဆိုရောက်ရဲ့လုပ်ငန်းရှင်တွေပို့ပြီးတော့မှဒီတင်မမှာရှိနိုင်တဲ့သူတွေကိုထားနိုင်တယ်ရှိတာပေါ့ဒီပုံမှာလည်းဆရာအမြင့်ချုပ်လေးဆွေးနွေးပြပါအောင်ဟိုဆရာဒေါက်တာရန်ကျိုးသိမ်းမဆဆွေးနွေးပြပါအောင်ခင
်ဗျာကျွန်တော်မြင်တာတော့ကျွန်တော်တို့နိုင်ငံရဲ့ဒီပြုကင်ပြောင်းလဲရေးကိုဖော်ဆောင်တဲ့နေရာမှာကျွန်တော်တို့ဒီအရက်ဖက်နိုင်ငံရေးခေါင်းဆောင်တွေပေါ့တော့တိုင်းရင်းသားခေါင်းဆောင်တွေအပါအဝင်အရက်ဖက်နိုင်ငံရေးခေါင်းဆောင်တွေနဲ့ဒီစစ်ဖက်ခေါင်းဆောင်တွေကြားမှာတော့ရှုံးချင်မှုတိဆောက်ရေးဟာအင်မတန်မှအရေးကြီးတယ်လို့မြင်ပါတယ်အဲတကယ်တမ်းပြောမယ်ဆိုရင်ဟဲ့လားအရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေဟာတော့ကိုင်းချိုးမီကျွန်းကိုင်းမီပေါ့လေအပြန်အလှန်ဒီအမိသဟဲပြုတ်နေရတဲ့အနေအထားမျိုးရှိတယ်ဆိုတာအထင်ရှားပါတယ်အဲ့ဒီအခါကျတော့အစိုးရဖွဲ့စည်းရေးမှာပဲဖြစ်ဖြစ်ဟလာလာမဲ့လွှတ်တော်တက်တန်းအတွင်းမှာရင်ဆိုင်ရမယ်ဒီဖွဲ့စည်းပုံအခြေခံဥပဒေအချက်တဲငြိမ်းချမ်းရေးအချက်တဲပြုပြင်တောင်းလဲရေးအချက်တဲတွေမှာပဲဖြစ်ဖြစ်ဒီအရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေချာယုံကြည်မှုတည်ဆောက်နိုင်မှုပူးပေါင်းဆောင်ရွက်နိုင်မှုဟာအင်မတန်မှအရေးကြီးတယ်လို့မြင်ပါတယ်အဲ့ဒီလိုပူပေါင်းဆောင်ရွက်မှုမျိုးကိုလည်းပဲလာမယ့်ကာလမှာအနည်းနဲ့အမြန်ဖော်ဆောင်နိုင်လာဖို့ညွှန်လင့်ပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့ဟိုဆရာဥပဒေမှာတစ်ချက်လောက်နောက်ဆုံးပိတ်လေးသုံးသပ်သိနေပြပါဦးခင
်ဗျာ။ရေဘူးအဖြစ်တော့လက်ရှိဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပေါ့နော်။နံပါတ်၁လက်ရှိဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုတက်မလို့ကဒါကယာယီသဘောဆောင်တဲ့ဟာလို့ပဲနားလည်ထားဖို့အဲ့တော့အဲ့လိုလည်းနားလည်တယ်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့နိုင်ငံရေးဆွေးနွေးပွဲညဉ့်ညိုင်းပြည့်စုံဆွေးနွေးပွဲတွေမှာနော်သဘောတူညီချက်ရလို့ရှိရင်ဒါဖွဲ့စည်းပုံပြင်ဆင်ဖို့ဆိုတာတတ်မလို့လည်းလက်ခံပြီးသားပါအဲ့တော့အစိုးရအပိုင်းရှိတယ်လွတ်တော်အပိုင်းရှိတယ်နှစ်ခုပေါ့နော်ကျွန်တော်အုပ်ချုပ်ရေးမှာဆိုရင်အဲ့တော့အစိုးရအပိုင်းကတော့သူတို့သမ္မတရယ်ခုနဝင်းကြီးသုံးယောက် ရှိတယ်အဲ့တော့သူတို့ဒီဆက်ပြီးတော့ပူပေါင်းဆောင်ရွက်သွားကြနိုင်မယ်လို့ထင်တယ်နော်လွတ်တော်အနေနဲ့ကတော့တမတော်ကနိုင်ငံရေးပါတီတရက်လို့မလုပ်ခဲနဲ့ရှားနေဖို့ရှားနေတဲ့အနေအထားကိုစဉ်းစားဖို့လိုအပ်တယ်တချို့ကနိုင်ငံရေးကိစ္စတွေထဲမှာဝေမပါဖို့ကြီးကြီးမားမားလိုအပ်နိုင်တယ်လို့ထင်တယ်အတိုက်ခံအဖြစ်အားနည်းနေတယ်ဆိုဟုတ်တယ်ဒါပေမဲ့အတိုက်ခံအားနည်းနေတဲ့အတွက်ကြောင့်မလို့အတိုက်ခံ site ကနေမှာသွားပြီးကြည့်မယ်ဆိုလို့ရှိရင်တော့ဒါကတမတော်အနေနဲ့တမိုင်းမှာကျွန်တော်တို့လွဲချော်ခဲ့တယ်ပေါ့ဗျာဘိုးလေးရကိုဖြုတ်ပြီးကလေးကလွဲချော်ခဲ့တဲ့လွဲချော်မှုကြီးတဲ့ကလည်းမထွက်နိုင်ဘူးလို့ဖြစ်သွားလိမ့်မယ်အဲ့တော့ကျွန်တော်ကတော့ရှင်းရှင်းလေးပဲတမတော်နိုင်ငံရေးမလုပ်စေချင်ဘူးเนาะအဲ့တော့တမတော်ရဲ့အချုပ်အခြာအာဏာတည်ပြဲရေးအတို့တောင်ကိုအရေးသုံးပါနိုင်ငံရေးကျင်းစွာဖြင့်ဘာလဲဆိုတာကိုရှင်းရှင်းလင်းလင်းအတိတ်ပဲဖွင့်ဖို့လိုတယ်အဲ့ဒီအတွက်လည်းပြည်သူတွေကညှင်းခုံဖို့လိုတယ်ခင်ဗျားတို့မီဒီယာတွေကလည်းမေးဖို့လိုတယ်ဒါကဘာအဓိပ္ပာယ်ဆောင်တယ်လဲပြည်သူတွေရဲ့အသံဒီတို့တော်ဝင်ရေး၃ပါးပေါ်မှာနိုင်ငံရေးမပါတော့ဘယ်ဟာနိုင်ငံရေးလဲဘယ်ဟာနိုင်ငံရေးမဟုတ်ဘူးလဲရှင်းအောင်လို့ဒါမီဒီယာတွေကဆွေးနွေးပွဲတွေလုပ်ဖို့လိုတယ်အခုတတိမဆွေးနွေးသိဘူးလို့ကျွန်တော်ထင်တယ်ဟုတ
်ကဲ့ဟုတ်ကဲ့ပြန်ဆိုတော့ကျွန်တော်တို့ဒီအချိန်လေးပြေသွားတဲ့ဆွေးနွေးပွဲကိုဒီမှာရပ်ပါတယ်အဲ့တော့ပါဝင်ဆွေးနွေးပေးကြတဲ့ဆရာဦးတမောင်အောင်အဆရာဒေါက်တာရမျိုးသိန်းတို့ကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာ
ကျွန်တော်တို့ Channel FFB Media ကနေပြင်ဆက်နေတဲ့မြမောင်ရေးရဆွေးနွေးခန်းစီစဉ်ကိုတော့ဒီရဲ့စနေညရုပ်သံစီစဉ်တဲ့ရေဒီယိုစီစဉ်ဒီမှာနှစ်ပတ်ကိုတစ်ချိန်ထုတ်လင်းတင်ဆက်ပေးနေပါတယ်။ဒီစီစဉ်ကို VO ရဲ့ Facebook စာမျက်နှာနဲ့ Channel FFP ရဲ့ Facebook စာမျက်နှာတွေမှာလည်းစောင့်မျှော်ကြည့်ရှုနိုင်ပါတယ်။အားလုံးပဲရှင်လန်းချမ်းမြေကြပါစေခင်ဗျာ။
VOA American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုစလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။ American Hot Dog ကိုဗိုလ်တပူးနေကဝင်ရောက်ဆင်းရဲမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေကြဲကြဲပြန့်ပြန့်လုပ်နေရမှာအခုချိန်ထိဗဟိုအစိုးရရှေ့နေတရားဆက်ဆိုထားသူတရားစင်ကျော်ရှိတဲ့ထဲမှာသမ္မတ Donald Trump ကိုထောက်ခံသူဒီနေ့အမတ်တဦးနဲ့အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ရုံးခန်းမှာထိုင်းပြီးဓာတ်ပုံရိုက်ခဲ့သူအာကန်ဆပ်ပြည်နယ်သားတဦးလည်းပါဝင်ကြောင်းဗဟိုအစိုးရရရှိရေးကပြောပါတယ်သူတို့နှစ်ဦးပါဝင်အခုချိန်ထိဝါရှင်တန် DC ဗဟိုတရားရုံးကတရားဆက်ဆိုထားသူ73ဦးရှိပါပြီဝါရှင်တန် DC အထက်တရားရုံးကတရားဆက်ဆိုထားသူကအယောက်40ရှိပြီးအများစုကတရားမဝင်ဝင်ရောက်မှုနဲ့ညမထွက်ရဥပဒေချိုးဖောက်မှုတွေအတွက်တရားစွဲခံကြရတာပါလွတ်တော်ရင်ဝင်ရောက်စီးနှင်းမှုတက်စုံစမ်းစစ်ဆေးမှုတွေကိုဆက်ပြီးလှုပ်ဆောင်နေစေဖြစ်ကြောင်း FBI အကြီးအကဲကပြောပါတယ်။စပိန်နိုင်ငံမှာဖလိုမီနာနှင်းမုန်တိုင်းတိုက်ခတ်မှုကြောင့်အနည်းဆုံး3ဦးသေဆုံးပြီးမက်ဒရစ်မြို့တော်အပါဝင်နိုင်ငံတလွားလမ်းမတွေပေါ်မှာထူထဲတဲ့နှင်းတွေဖုံးနေတာကြောင့်ကားတွေနဲ့ပိတ်မိနေသူတွေကိုစစ်တပ်ကဦးဆောင်ပြီးကယ်ဆယ်ရေးတွေလုပ်နေရပါတယ်။ကယ်ဆယ်ကူညီရေးတွေကကားတွေပိတ်မိနေသူ 1,500 လောက်ကိုကယ်ထုတ်ပေးနိုင်ခဲ့တာပါ။စပိန်တောင်ပိုင်းမှာကာရစီရေနှစ်မြုပ်ရွာကနေနှစ်ဦးသေဆုံးခဲ့ရတယ်လို့စပိန်မြောက်ပိုင်းမှာတော့အိုးအိမ်မဲ့တဦးအေးအေးထန်ကြောင့်သေဆုံးခဲ့ရပါတယ်။ပြည်ထောင်စုဝန်ကြီးဖာနန်ဒိုဂရန်ဒေမာလတ်စကာကတော့ဒါဟာအနှစ်50အတွင်းအဆိုးဝါးဆုံးမုန်တိုင်းဖြစ်တဲ့အတွက်မလို့အရင်ခီးမသွားချဖို့ပြည်သူတွေကိုပန်ချခဲ့တယ်လို့နိုင်ငံတွင်းမုန်တိုင်းတန်ခမ်းမှုနည်းနိုင်တဲ့များအနည်းဆုံးဖြစ်အောင်ကြိုးစားနေတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 ကူးစက်ခံသူ33,000ကျော်ရှိနေပြီဖြစ်ပြီးသေဆုံးသူပေါင်းက2826ယောက်ရှိနေပြီဖြစ်ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ရင်ဟာလာမယ့်တနင်္လာနေ့မှာမြန်မာနိုင်ငံကိုနှဲကြခီးစဉ်ဖြင့်ရောက်လာဖို့ရှိတယ်လို့ The Economic Times သတင်းမှာဖော်ပြထားပါတယ်။မြန်မာအစိုးရဘက်ကရောတရုတ်ဘက်ကရောဒီခီးစဉ်နဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်တာတော့မရှိသေးပါဘူး။ပြီးခဲ့တဲ့သတင်းပတ်တွင်းမှာတော့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ရင်ဟာအာဖရိက၅နိုင်ငံခီးစဉ်တွားရောက်ပြီးတရုတ်ရဲ့ဂဗန်လန့်စီမံကိန်းပါဝင်တရုတ်အာဖရိကနိုင်ငံတွေကြားပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးကြတာဖြစ်ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှန်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ဗျာတက်ပါ။
This program has come to you from the Voice of America, Washington.